Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ10ရက်ဗိုလ်တိုးနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00 AM အထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မဤတန်းစမှာဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပထမဆုံးအကြိမ်တရုတ်နိုင်ငံခီးစဉ်ဖြစ်ပေကျင်းမြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတနဲ့တွေ့ပြီးကုန်သွယ်ရေးကိစ္စလာမကမြောက်ကိုရီးယားရဲ့အာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ပုံရိုင်းမင်းကြီးရဲ့ဒီလနောက်မဲ့ပထမဆုံးအကြိမ်မြန်မာပြည်ခီးစဉ်မှာအငင်းပွားစရာဖြစ်နေတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးမသုံးဖို့ရန်ကုန်ကက်သလစ်ကံကြုတ်ကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တိမ်ငြိထိုင်တဲ့သူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနဲ့ပြီးမှသောတာရှင်နေနားဆင်ကြမှာကမောင်တုံးမှာ NVC တပ်သေးခံကတ်တွေထုတ်ပေးနေတဲ့အချိန်မှာမွတ်စလင်ရွာသားတွေထဲမှာNVC ကပ်ပြားကိုမထုတ်ဖို့အချင်းချင်းချိတ်ချောက်မှုတွေရှိနေတဲ့အကြောင်းနဲ့ပတ်သက်ပြီးတော့
ဒါတော့ကျွန်တော်တို့ကတော့ချိတ်ချောက်တာမရှိအဲလုတ်တဲ့လူတွေချိတ်ချောက်တာကလုတ်တဲ့လူတွေချိတ်ချောက်တာဆိုတဲ့နေရာမှာအစီအစားအနောက်ရွာမှာ
ရခိုင်ပြည်နယ်လူဝဲမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနညွှန်ကြားရေးမှူးဦးအောင်မင်းကခုလိုပြောသားတာကိုမကြားခင်မှာပြည်စုံနာဆင်ကြားမှာပါဒါပြင်အရတအစိုးရတက်လာတဲ့နှစ်နှစ်တာကာလအပေါ်အန်တိုဂျီဘဟုအလုံမှုဆောင်ဦးညံဝင်းနဲ့ဆက်သွယ်မေးမြန်းချက်ကိုလည်းဒီညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါ
။ပထမဆုံးချင်းတရုတ်နိုင်ငံခီးစဉ်ဖြစ်ပေကျင်းမြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပြီးကုန်သွယ်ရေးကိစ္စလာမကမြောက်ကိုရီးယားအရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုဆွန့်လွတ်ဖို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်လက်ဖြစ်ကုန်သွယ်ပဲလက်ဖြစ်တဲ့တရုတ်နိုင်ငံကိုဖိအားပေးဖို့သမ္မတထရန့်ကရည်ရွယ်ထားကြောင်းလည်းအင်ဂျီရိုတာဝန်ရှိသူတွေပြောဆိုထားကြတာပါ။တရုတ်နိုင်ငံခီးစဉ်မတိုင်းမီရောက်ရှိခဲ့တဲ့တောင်ကိုရီးယားနိုင်ငံကလွတ်တော်မှာဒီကနေ့ဆော့ဘိုင်းပြောကြားတဲ့မင်ငွန်းထဲမှာတော့မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အနေနဲ့နျူကလ িয়ার လက်နက်တွေကိုဆွန့်လွတ်ပြီးလမ်းကြောင်းမှန်ကိုရှောက်လန်းဖို့ပြောဆိုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေရဲ့လုံခြုံရေးဘုံချိုးစည်းဝါးရဲ့လွတ်လပ်မှုတွေကိုအကာအကွယ်ပေးသွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါဖြစ်ပါတယ်။ဒီချိန်ထဲမှာပဲအမေရိကန်လေယာဉ်တင်သမော၃စင်းနဲ့နျူကလ িয়ার ရင်ကိုသမောတွေပါတဲ့ရေတပ်အုပ်စုကလည်းဒီသမရင်းမှာရောက်ရှိနေပြီးသမ္မတထရန့်ကတော့ကိုရီးယားကျွန်းဆွယ်မှာအမေရိကန်ကစစ်တရားနေရာယူထားကြောင်းပြောဆိုသွားပါတယ်။နျူကလ িয়ার နဲ့ဖြစ်စည်းကိုချင်းချောက်နေတဲ့ဆိုဒီအရာတရက်ကိုကဘာကြီးအနေနဲ့တီးခံလက်ပိုက်ကြည့်နေမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါ။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားကလွန်ကျွေးတပ်ဖွဲ့တွေထူထပ်ထပ်ချထားတဲ့စစ်မဲ့စုံကိုသမ္မတထရန့်ဒီကနေ့တွားရောက်မဲ့အစီအစဉ်ကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ခဲ့ရပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ပထမဆုံးအကြိမ်တရုတ်နိုင်ငံခီးစဉ်ဖြစ်ပေကျင်းမြို့တော်မှာရောက်ရှိနေချိန်မှာပဲအမေရိကန်ကောလိပ်ဘတ်စကတ်ဘောအားကစားသမား၃ဦးဟာတရုတ်နိုင်ငံဟန်ဂျိုးမြို့ကစတိုးဆိုင်တဆိုင်မှာအလစ်တုံမှုနဲ့ဖမ်းဆီးခံခဲ့ရကြောင်းသတင်းတွေထွက်ပေါ်လာပါတယ်။ကယ်လီဖိုးနီးယားတက္ကသိုလ် UCLA အသင်းကဘတ်စကတ်ဘောသမား၃ဦးဖြစ်တဲ့လီအန်ဂျယ်လိုဘောလ်ကိုဒီရိုင်လီနဲ့ဂျာလန်ဟီလ်တို့ကိုအမကန်နဲ့ပြန်လွှတ်ပေးခဲ့ပေမဲ့တရားရုံးလုပ်ငန်းတွေမပြီးပြတ်မချင်းဟန်ဂျိုးမျိုးကနေဘဲမှမသွားဖို့ညွှန်ကြားထားတဲ့ကြောင်း ESPN အကစားသတင်းဌာနကဒီကနေ့ပဲပြောဆိုခဲ့တာပါ UCLA အသင်းဟာစနေနေ့ကျရင်ဘေကျင်းမြို့တော်မှာဂျော်ဂျီယာတက်အသင်းနဲ့ကစားရမှာဖြစ်ပါတယ်အသင်းနည်းပြစတိဗ်အယ်ဖော့ဒ်ကတော့အမှုရင်ဆိုင်နေရတယ်လို့ဆိုတဲ့အကစားသမား၃ယောက်စနေနေ့ပွဲမှာကစားမှာမဟုတ်ကြောင်းကလွဲလို့တစုံတရာမှတ်ချက်မပေးနိုင်ကြောင်းဒီကနေ့ပဲသတင်းထောက်တွေကိုပြောဆိုခဲ့ပါကယ်လီဖိုးနီးယားတက္ကသိုလ်ကတော့သတင်းတွေကိုကြားသိထားကြောင်းနဲ့အာဏာပိုင်တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ပညာရေးနဲ့ကျန်းမာရေးအတွေ့အကြုံတွေအတွက်အကျိုးရှိအောင်လုပ်ရမယ့်နေရာမျိုးမှာဂုဏ်သိက္ခာထိခိုက်စေမဲ့သတင်းတွေကြောင့်စိတ်ပျက်ရကြောင်းနဲ့အခြေအနေကိုအနီးကပ်စောင့်ကြည့်နေကြောင်းလဲအမေရိကန်အကစားအသင်းတာဝန်ရှိသူတွေကပြောဆိုထားပါတယ်ရှင
်။အမေရိကန်ပြည်ထောင်စုကဗာဂျီးနီးယားနဲ့နယူးဂျာစီအုပ်ချုပ်ရေးမှူးနေရာတွေအတွက်ရွေးကောက်ပွဲတွေပါဝင်2019ဒီဇင်ဘာလရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီနဲ့ပရိုဂရက်ဆစ်မဟာမိတ်အင်အားစုတွေအတွက်အောင်ပွဲဖြစ်ခဲ့ပါတယ်။မနေ့ကပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကျင်းပခဲ့တဲ့ဗာဂျီးနီးယားပြည်နယ်မှာရက်ဖ်နော်သန်အနိုင်ရခဲ့ပြီးနယူးဂျာစီပြည်နယ်မှာတော့ဖီးမာဖီအနိုင်ရခဲ့တယ်လို့အာဖရိကန်နယ်ဘွားအမေရိကန်နှစ်ဦးကိုလည်းလက်ထောက်အုပ်ချုပ်ရေးမှူးတွေဖြစ်နေအနိုင်ရရှိခဲ့ကြတာပါ။ဗာဂျီးနီးယားပြည်နယ်လက်ထောက်အုပ်ချုပ်ရေးမှူးဖြစ် Justin Fairfax နယူးဂျာစီပြည်နယ်မှာပထမဆုံးအကြိမ်လူမဲအမျိုးသမီးလက်ထောက်အုပ်ချုပ်ရေးမှူးဖြစ်တဲ့ရှီလာအိုလီဗာတို့အနိုင်ရရှိခဲ့ကြတာပါဒီမိုကရက်တစ်ရဲ့အမကန်နေမြေလက်ဖြစ်ရီပပလီကန်ပါတီကသမ္မတဒေါ်နယ်ထရန့်ရဲ့စာတိနယူးယောက်မှာတော့လက်ရှိမြို့တော်ဝင်ဘေဒါဘလာစီယိုကပြန်ပက်ကိုယ်စားလောင်းရီပပလီကန်ထက်လွတ်တော်မှနီကိုမယ်လီယိုတာကက်စ်ကိုအလွယ်တကူအနိုင်ရသွားပါတယ် မင်းစရာပြည်နယ်မှာတော့မြို့ချွေကောင်စီဝင်ဖြစ်အင်ဒရီယာဂျန်ကင်းစ်ကိုရွေးချယ်လိုက်တဲ့အတွက်အမျိုးသမီးဖြစ်လေငါပြောင်းလဲထားသူလူမဲတူပထမဆုံးချင်းအစိုးရတာဝန်ယူခွင့်ရသွားပါတယ်။ဗီဂျီးနီးယားပြည်နယ်တွတ်တော်မှာလည်းအမျိုးသမီးဖြစ်လိန်ပြောင်းလဲထားသူဒန်နီယာရောမ်ကိုပထမဆုံးချင်းဖြစ်တမန်ဝင်ရွေးချယ်လိုက်ကြတာပါ။အမေရိကန်နောက်မြောက်ဖက်ဒေသဝါရှင်တန်ပြည်နယ်ကထက်တော်အမတ်နေရာအတွက်ကြားပြတ်ရွေးကောက်ပွဲမှာတော့မန်ကာဒရင်ကအနိုင်ရလိုက်တာကြောင့်ပြည်နယ်လွတ်တော်နှစ်ခုစလုံးနဲ့အုပ်ချုပ်ရေးမှုနေရာတွေကိုပါဒီမိုကရက်ပါတီကထိန်းချုပ်နှံလိုက်ပါတယ်
။အီရန်ဆိုရဟာဒေတာရင်သူ့ရဲ့ရည်မှန်းချက်တွေအောင်မြင်ရေးအတွက်တိုက်ခိုက်မှုတွေအဆက်မပြတ်အောင်လုပ်နေတယ်လို့အမေရိကန်ကဆွဆွဲလိုက်ပြီးရည်မင်းပဋိပက္ခမှာအီရန်ရဲ့အခန့်ကဏ္ဍကိုဆန့်စစ်ဖို့ကုလသမဂ္ဂကိုတောင်းဆိုလိုက်ပါတယ်။ဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယက်ကလေးစိတ်ကိုချိန်ရွယ်ပြစ်ခတ်ခဲ့တဲ့အတွက်ကြားပြတ်ဖျက်ချခဲ့ရတဲ့ဒုံးကျည်ဒဇင်အပါအဝင်ဟူသီတပုံတွေကိုအီရန်တို့လက်နက်ထောက်ပံ့နေတယ်လို့အမေရိကန်ရဲ့မဟာမိတ်ဆော်ဒီအာရေဗျဘက်ကဆွဆွဲထားတာပါ။နိုင်ငံတကာကအတိအမှတ်ပြုထားတဲ့ရည်မင်းဆွေရကိုထောက်ခံတဲ့အနေနဲ့ဆော်ဒီဥဆောင်တဲ့ညွန်ပေါင်းအဖွဲ့ကဟူသီတပုံကိုတိုက်ခိုက်နေတာဖြစ်ပြီးအီရန်ရဲ့လုပ်ရက်တွေကိုစစ်ကြေညာမှုအဖြစ်ယူဆနိုင်တယ်လို့လည်းတည်တင်းပတ်အစောပိုင်းမှာပဲပြောဆိုထားပါတယ်။ဗုဒ္ဓဟူးနေ့ထုတ်ပြန်တဲ့အမေရိကန်သမ္မတအင်ပီရိုချင်ညာချက်မှာတော့ဆော်ဒီအာရေဗျနဲ့ဒေတာရင်းကတခြားမဟာမိတ်တွေကိုထောက်ကမ်းကြောင်းဖော်ပြထားပြီးအီရန်ဟာကုလသမဂ္ဂရဲ့လက်နက်တင်ပို့မှုတားမြစ်ချက်ကိုချိုးဖောက်တယ်လို့ပြောဆိုထားပါတယ်ရှင
် VOA အမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 932 5လိုက်ဒိုမီတာ58 kHz 585 5နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1505တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ EU American တမြန်မာပိုင်းစီစဉ်ရဲ့ပေါ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယမ်မင်းကြီးဖရန်စစ်ရဲ့ဒီလနောက်မှပထမဆုံးကျင်မြန်မာပြည်ခီးစဉ်မှာရခိုင်ပြည်နယ်ကအချက်တဲတွေမှာအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမတုံ့နှုံးမှုရန်ကုန်ကက်သလစ်ကမ်းခြေယဟန်မတ်ကာရီနယ်ချားစ်မန်ဘိုကတိုက်တွန်းလိုက်ပါတယ်
။ Of course we have asked him at least to refrain from using the word the Rohingya because this word is very much
ချေတင်ပြောစရာလည်းဖြစ်စစ်တပ်ဆိုတာနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့မှုတိုက်တွန်းထားတဲ့အကြောင်းကာရီနယ်ချားစ်မန်ဘိုကရိုက်တာသတင်းဌာနနဲ့မေးမြန်းခံအတွင်းပြောဆိုလိုက်တာပါ။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကကင်းစကန်30လောက်ကိုအချက်ဖက်စီးနင်းတိုက်ခတ်ခဲ့တဲ့ ARS ဆွေရအုပ်စုကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေရှင်းလင်းရာကနောက်ဆက်တွဲအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုတိုက်နေတဲ့ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေထွက်ပြေးတဲ့အထိဖြစ်ခဲ့တဲ့ပေါ်စိုးရိမ်ပူပန်တဲ့သဘောထားတွေပြောဆိုထားတဲ့ပိုယမ်မင်းကြီးဖရန်စစ်ဆာမြန်မာနိုင်ငံခီးစဉ်တွေဒီကိစ္စကိုအလေးထားပြောမယ်လို့မျှော်လင့်နေကြပါတယ်။ရန်ကုန်ကက်သလစ်ကမ်းခြေကာရီနယ်ချားစ်မန်ဘူကတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကပါလူလူလလမရှိကြသလိုနိုင်ငံသားဖြစ်ခွင့်လည်းမရကြတဲ့သူတွေပေါ်အပေါ်မှာလူကုန်တိုက်ခါနဲ့ညီပြုမှုဆက်ဆံကြဖို့လူသားချင်းချင်းစာနာမှုနဲ့အကူအညီပေးဖို့ကိစ္စတွေကိုပိုယမ်မင်းကြီးကပြောဆိုလိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုခဲ့တာပါ။ပိုယမ်မင်းကြီးဖရန်စစ်ရဲ့နိုဝင်ဘာ26ကနေ30ရက်ခီးစဉ်တွင်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပါဝင်အစိုးရနဲ့ဘာသာရေးခေါင်းဆောင်တွေကိုတွေ့ဆုံမှုစီစဉ်ထားပြီးမြန်မာနိုင်ငံခီးစဉ်ပြီးမှတော့ရိုဟင်ဂျာဒုက္ခသည်6သိန်းထွက်ပြေးရရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုခရီးဆက်မှာဖြစ်ပါတယ်
။ American Rohingya Salvation Army ARSA အဖွဲ့ရဲ့ပြီးခဲ့တဲ့နှစ်ကတိုက်ခိုက်မှုကြောင့်မြန်မာနိုင်ငံတွင်းလူအတိုင်းဝိုင်းတစ်ခုခံစားနေရတဲ့အထိဒုက္ခတွေအပေါ်ပို့ပြီးတော့သိရှိလာခဲ့ပါတယ်။အနိုင်တိုက်ဖို့လက်နက်အင်အားမရှိပေမဲ့မတန်တဆအင်အားသုံးနှိမ်နင်းမှုကနေအယုံဆိုင်မှုရလာမယ်ဆိုတဲ့အပေါ်မှာစွန့်စားခဲ့ကြတယ်လို့ ARSA အဖွဲ့ဝင်အဖြစ်စုဆောင်းခံထားသူကပြောပါတယ်။2016ခုနှစ်အောက်တိုဘာလကအစိုးရလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်မှုနဲ့ ARSA အဖွဲ့ထွက်ပေါ်လာတာပါ။ ARSA အဖွဲ့ဝင်အဖြစ်စုဆောင်းခံရသူဘာဟီကတော့အစိုးရရဲ့ဖိနှိပ်မှုတွေကြောင့် ARSA အဖွဲ့တဲကိုဝင်ရောက်ခဲ့တာလို့ဆိုပါတယ်။ရက်တီပေးမဲ့သူမရှိဘဲအစိုးရကဒီလိုသာဆက်ပြီးတော့ဖိနှိပ်နေမယ်ဆိုရင်အခွင့်အရေးဆိုတာလည်းမရှိတော့ပဲဒီအခြေအနေမှာဘဝဆုံးသွားမယ်လို့ ARSA အဖွဲ့ကပြောဆိုခဲ့တာလို့လည်းဘာဟီကဘင်္ဂလားဒေ့ရှ်နိုင်ငံကော့ပဇာကဒုက္ခသည်စခန်းတွင်တွေ့ဆုံမိမှမှုမှာပြောဆိုခဲ့ပါတယ်ရှင်
။မြန်မာနိုင်ငံမြန်မာခေချင်းပြည်နယ်ကဆိုင်းငံ့ထားတဲ့မြစ်ဆုံရေအားလက်စစီမံကိန်းပြန်ဆနိုင်မှုမတေချာသေးတဲ့အကြောင်းမြမဆိုင်းဝန်ကြီးကပြောဆိုလိုက်ပေမဲ့တရုတ်နိုင်ငံကတော့ဆက်လက်ဆွေးနွေးလိုဆဲဖြစ်ကြောင်းပြောဆိုလိုက်ပါတယ်။သမ္မတဦးသိန်းစိန်ဆိုရလက်ထက်2011ခုနှစ်မှာဆိုင်းငံ့ထားခဲ့တဲ့တရုတ်နိုင်ငံကတည်ဆောက်မဲ့ဒေါ်လာ 3.6 ဘီလီယံတန်ဖိုးရှိတဲ့စီမံကိန်းဟာ မြန်မာနိုင်ငံရဲ့စွန့်ရည်လိုအပ်ချက်ဖြစ်စီမဟာဗျူဟာမှာဦးစားပေးဖြစ်ထွက်သွင်းထားတဲ့အကြောင်းနဲ့လက်စစ်နဲ့စွန့်ရည်ဝန်ကြီးဦးဝင်းခန့်ကပြောဆိုခဲ့တယ်လို့ရိုက်တာသတင်းမှာဖော်ပြထားတာပါ။ဒါပေမဲ့လည်းတရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူဟွာချွန်ရင်ကတော့မြေဆုံရေးရလက်စစ်စီမံကိန်းနဲ့ပတ်သက်လို့တရုတ်နိုင်ငံရဲ့သဘောထားအပြောင်းအလဲမရှိတဲ့အကြောင်းနဲ့နှစ်နိုင်ငံအကျိုးစီးပွားအတွက်သဘောတူညီချက်ရရှိထားပြီးသားစီမံကိန်းတစ်ခုဖြစ်တဲ့အကြောင်းပေချင်းမြို့တော်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုထားပါတယ်။
ပကံဖျားပေါ်မှာနေဝင်ချင်းချီရင်ပြုတ်ကြလို့အသက်20ရွယ်အမေရိကန်နိုင်ငံသူကမ္ဘာလက်ခီးတဲ့တူတေဆုံးခဲ့ရတယ်လို့မြန်မာအစိုးရကသတင်းထုတ်ပါတယ်။မြန်မာနိုင်ငံကိုအလဲအပတ်လာရောက်တဲ့အမေရိကန်နိုင်ငံသူကက်ဆန်ဒရာဘောင်းဟာပြီး20အမြင့်ဝတ္တနာတော်ပကံဖျားပေါ်ကနေမနစ်အင်္ဂါနေ့ညနေ4နာရီခွဲမှာမတော်တဆပြုတ်ကျခဲ့တာဖြစ်ပြီးမန္တလေးစစ်ရုံကိုပို့ဆောင်စင်မှာတေဆုံးခဲ့တယ်လို့ပြည်ထောင်စုဝန်ကြီးဌာနကြေညာချက်မှာဖော်ပြပါတယ်။မစ်ဘောင်းကဖျားပေါ်ကပြုတ်ကျပြီးတဲ့နောက်သူတို့တန်ယူတန်ရာရီရထားပြီးတတိမရတာကြောင့်ညောင်ဦးစေယုံကနေမန္တလေးစေယုံကြီးကိုလွှဲပြောင်းစဉ်လမ်းမှာပဲဆုံးပါခဲ့ရတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။ခီးတဲ့တွေဘေးကင်းလုံခြုံရေးအကာအကွယ်ပေးဖို့နောက်ဖျားတွေကိုထိမ့်သိမ့်ဖို့လိုအပ်ချက်ကြောင့်ပကံဖျားပထိုး၅စုတို့ကိုတော့တယောက်ခွင့်ပြီးခဲ့တဲ့နှစ်ကလေးကကန့်သက်တားမြစ်ခဲ့တာဖြစ်ပါတယ
်။ကောလင်းဦးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်။အရင်ဆုံးတော့မောင်ဒေါ်ဒေတာက NVC တပ်တေခံကပ်ပြားတွေနဲ့ပတ်သက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းမောင်ဒေါ်မြို့နယ်အတွင်းမှာနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တေခံကပ် NVC လာရောက်ထုတ်သူတွေချိန်ချောက်ခံရတာရှိတယ်လို့တာဝန်ရှိသူတွေကပြောပါရယ်။အဲ့ဒီလိုချိန်ချောက်ခံရလို့တိုင်ကြတယ်ဆိုရင်အရေးယူဆောင်ရွက်နေတယ်လို့လည်းပြောပါရယ်။အော်တိုဘာလ12ရက်နေ့ကစလို့မောင်တော်မြို့နယ်ထဲမှာ NVC ကတ်ထုတ်ယူသူ600နေပါရှိတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်
။ရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ခိုင်ထဲမှာဩဂုတ်25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကအစ္စလမ်ဘာသာဝင်တိုင်းနဲ့ချီထွက်သွားကြပြီးတဲ့နောက်အိတ်ဒေသဘက်မှာကျန်နေသူတွေကိုနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တေခံကတ် NVC တွေထုတ်ပေးတဲ့လုပ်ငန်းကိုအစိုးရကပြန်လည်ဆောင်ရွက်ခဲ့ပါတယ်။အဓိကအားဖြင့်မောင်တော်မြို့နယ်တွင်းကရှေးစားကျွာ OC ဘက်ကိုတာဝန်ရှိသူတွေကိုယ်တိုင်သွားပြီး NVC ကပ်ပြားတွေကိုထုတ်ပေးနေတာဖြစ်ပါတယ်။ဒါပေမဲ့မွတ်စလင်ရွာသားတွေထဲမှာ NVC ကပ်ပြားကိုမထုတ်ဖို့အချင်းချင်းချင်းချောက်မှုတွေရှိနေတယ်လို့ဆိုပါတယ်။တပ်တေခံကတ်ထုတ်ယူသူတွေကိုအသက်အန္တရာယ်ချင်းချောက်ခဲ့လို့အမှုဖွဲ့ရေးယူခဲ့ရတာရှိတယ်လို့ရခိုင်ပြည်နယ်လူဝင်မှုကြီးကြပ်ရေးနယ်ပြည်သူ့အင်အားဦးစီးဌာနတွင်ကြားရေးမှူးဦးအောင်မင်းကပြောပါတယ်
။ဒါတော့ကျွန်တော်တို့ကတော့ချင်းချောက်တာမရှိအဲလုတ်တဲ့လူတွေကိုချင်းချောက်တာကဟုတ်တယ်လူတွေချင်းချောက်တာဆိုတဲ့နေရာမှာအစီအစားအနောက်ရွာမှာလုတဲ့အချိန်မှာတော့အဲဒီလာလုတဲ့ဆိုက်ကားဆရာတယောက်ကတော့အဲဒီလူတယောက်ကချင်းချောက်တာပေါ့ဗျာနာမည်ကတော့နာမည်နဲ့တကွပြောရင်တော့ပူတူချေဆွဲလူအစီအစားကုန်းသားရွာအမင်းဘာလို့လုတာတော့ငါတို့ပတ်စံချမ်းသာတဲ့လူတော့မလုပ်ဘူးအဲလိုလုတ်ဒီသွားမယ်ဘာညာနဲ့ဆိုအဲလိုချင်းချောက်တာပေါ့နော်အဲတော့ချင်းချောက်တယ်ဆိုရင်ချင်းချောက်တယ်ဆိုတဲ့ဟာတွေကကျွန်တော်တို့ကသူတို့ကအချင်းချောက်ခံရတဲ့လူကပြောဖို့လိုတယ်ပြောရဲဖို့လိုတယ်သူတို့ကမပြောဘူးတိတိကျကျမပြောဘူးအကျွန်တော်တို့ချင်းချောက်နေတယ်ဆိုတာလောက်နဲ့ကျွန်တော်တို့ကအမှုဖွင့်လို့မရဘူးအကယ်၍သာချင်းချောက်ခံရတဲ့လူကတိတိကျကျပြောမယ်ဆိုမယ်ဆိုရင်ကျွန်တော်တို့ကဒီထက်ပိုပြီးတော့အရေးယူဆောင်ရွက်လို့ရမှာဖြစ်ပါတယ်အခုတယောက်ပဲရှိနေတယ်ချင်းချောက်ခံချင်းချောက်နေတဲ့လူတွေအများကြီးတယောက်ပဲရှိနေတယ်ဆိုတာအဲ့တယောက်ဒီချင်းချောက်တဲ့အဲ့တယောက်ကဟိုချင်းချောက်ခံရတဲ့လူပေါ့ဗျာအဲဒီချင်းချောက်ခံရတဲ့လူကနေပြောစီစီကြရတိုင်ကြတာအဲတယောက်ပဲရှိသေးလို့ပါအ
ော်တိုဘာ12ရက်ကနိုဝင်ဘာ9ရက်အထိ NVC ကတ်လာလို့ထုတ်သူ585ယောက်ရှိရလို့လည်းပြောပါတယ် NVC ကတ်ဆိုတာနိုင်ငံသားတားလို့တတ်မှတ်သူတွေကိုထုတ်ပေးတယ်ဆိုတဲ့အမည်မျိုးတွေလဲရခိုင်ပြည်နယ်ကအစ္စလမ်ဘာသာဝင်တွေကြားမှာရှိနေကြတယ်လို့စေရားထက်တန်နဲ့လာရောက်ထုတ်ယူသူလဲနေပါတယ်ဒါကြောင့်သူတို့အနေနဲ့နားလည်အောင်ရှင်းပြပေးနေရတယ်လို့လာဝကပြည်နယ်ဦးစီးမှုဦးအောင်မင်းကဆက်ပြောပါတယ
်။အဲသူတို့တွေဆေးရတက်တက်ကြွကြွနဲ့လာလုတ်ကင်မှုနဲနေတာတခုပါပဲ။အဲတော့ဒီဟာကိုသူတို့တေချာသဘောပေါက်နားလည်ပြီးတော့အဲကျွန်တော်တို့ကဒီဟာဟိုသဘောပေါက်နားလည်အောင်တစ်ဖက်ကလည်းပြောဆိုစည်းရုံးတာလုပ်သလိုတစ်ဖက်ကလည်းကျွန်တော်တို့ဒီနိုင်ငံသားစီစီလုပ်ငန်းစဉ်ကိုအခုဆက်ပြီးရှောက်လန်းနေတဲ့လူတွေကိုကျွန်တော်မြန်နိုင်စေမြန်ကျွန်တော်တွန်းအားပေးဆောင်ရွက်နေပါတယ်။
မောင်နှောမျိုးမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တဦးကတော့ MVC ကတ်သွားရောက်မထုတ်ရတဲ့ပတ်သက်ပြီးသူ့အမြင်ကိုအခုလိုပြောပါရယ်
။မလုပ်ဘူးကြပါဆိုတော့အရင်ကျွန်တော်တို့ယာယီတက်တဲ့ကံခက်ပြဆိုပြီးတော့လွတ်ထားတယ်ဆိုတော့အခုသွားပြီးတော့မှကျွန်တော်နိုင်ငံသားစီစဉ်ခက်ပြဟိုကာယမဟိုဘာလဲ တက်ကြံကပြခံရမှာဆိုတော့တဲ့ရုပ်ကြီးမရှိဘူးလေအရင်နဲ့ကျွန်တော်ယာယီကင်ထားတယ်ဆိုတော့လေအဲ့ဒါတော့မှန်ပါတယ်ဒါမဲ့ဟိုကျွန်တော်တို့ဘက်ကဘင်္ဂလီဆိုပြီးတော့ပေးတယ်ဘင်္ဂလီဆိုတဲ့ဟာကြတော့ဘင်္ဂလားဒေ့ရဲ့နိုင်ငံသားပဲဖြစ်ရမယ်ကျွန်တော်တို့ဘင်္ဂလီမှမဟုတ်တော့ကျွန်တော်မြန်မာနိုင်ငံမှာငွေတယ်ဆိုတော့မြန်မာနိုင်ငံသားပဲဖြစ်ရမယ်လေအဲ့လိုပါတယ်လူမျိုးမှသွားပြောမှဘင်္ဂလီဆိုပြီးတော့ထည့်တယ်အဲ့ဒါတွေကဟိုစိတ်သဘောမကျဘူးလူတွေက
စကိုင်းမင်းနေမြောက်ပိုင်းမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေကို1995ခုနှစ်စစ်ဆေးရေးလက်ထက်ကဝိုက်ကတ်ခေါ်ယာယီတပ်တင်ခံလက်မှတ်တွေကိုထုတ်ပေးခဲ့ပါတယ်ဒီတပ်တင်ခံလက်မှတ်တွေကို2015ခုနှစ်မေလတနင်္ဂနွေကုန်ဆုံးချိန်မှာပြန်လည်သိမ်းဆည်းခဲ့ပြီးနောက်ပိုင်းကျမှနိုင်ငံသားစီစစ်ခံရမဲ့သူရဲ့တပ်တင်ခံကတ်ဆိုပြီး MVC ကတ်တွေကိုထုတ်ပေးလာတာဖြစ်ပါတယ်ခင်ဗျာ
ကိုထောင်ခံတဲ့ရင်ပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့တိုင်းရင်းသားတွေနဲ့ NCA စာချုပ်အကြောင်းတင်ဆက်ပေးကြပါတယ် UNFC ညီညွတ်သောတိုင်းရင်းသားလူမျိုးများ Federal Council ရဲ့နိုင်ငံရေးညှိနှိုင်းမှုအဖွဲ့ DPN နဲ့အစိုးရငြိမ်းချမ်းရေးကော်မရှင် PC တို့ကြားရှစ်ကြိမ်မြောက်ဒီကနေ့ဆွေးနွေးပွဲမှာအချက်တချို့သာသဘောတူညီနိုင်ခဲ့ပြီးတော့ဆက်လက်ညှိနှိုင်းရမယ့်အချက်တွေကျက်နေသေးတာကြောင့် UNFC အဖွဲ့ဝင်တွေ NCA စာချုပ်မှာလက်မှတ်ထိုးရေးကိစ္စဟာမရေမရာဖြစ်နေပါတယ်အစိုးရကိုယ်စားလှယ်တွေကတော့ UNFC အဖွဲ့တွေ NCA မှာလက်မှတ်ထိုးဖို့နှိစက်လာပြီလို့အကောင်းမြင်နေကြပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညဝဲအောင်ကတင်ဆက်ထားပါတယ
်။ NCA စာချုပ်မှာလက်မှတ်ထိုးနိုင်မှုအတွက် UNFC ကောင်စီကအဆိုပြုထားတဲ့အချက်၈ချက်ကိုဒီကနေ့ရန်ကုန်မြို့ NRPC ငင်းငင်းစင်တာမှာ UNFC ရဲ့ DPN အဖွဲ့နဲ့အစိုးရကော်မရှင် PC တို့၈ချိန်မြောက်ဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲအတွင်း UNFC ကအဆိုပြုထားတဲ့အချက်၃ကနေ၈အထိသဘောတူညီမှုရရှိတယ်လို့ UNFC အဖွဲ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီတည်းမှာနံပါတ်5အချက်ဖြစ်တဲ့တပ်ပိုင်းဆိုင်ရာကိစ္စတွေကိုအကျေအလည်ညှိနှိုင်းနိုင်ခဲ့တယ်လို့ UNFC အဖွဲ့ကပြောပါတယ်။ UNFC ရဲ့အဆိုပြုချက်1နဲ့2တို့ကိုအစိုးရညီညွတ်ရေးကော်မရှင်ဘက်ကမလိုက်လျောနိုင်သေးတာကြောင့်နိုဝင်ဘာလ9ရက်မနက်ဖြန်မှာဆက်လက်ဆွေးနွေးသွားဖို့ရှိပါတယ်။အဆိုပြုချက်1ကတော့ NCA မှာလက်မှတ်ထိုးပြီးတာနဲ့တပ်မတော်နဲ့အစိုးရကတနိုင်ငံလုံးအဖြစ်ခတ်ရက်စဲကြောင်ကြေညာပေးဖို့ဖြစ်ပြီးနံပါတ်2အချက်ကတော့အနာဂတ်တိုင်းပြည်ကိုဒန်းတူရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်နေပါတဲ့ Federal Democracy ပြည်ထောင်စုအဖြစ်တည်ထောင်သွားရေးဖြစ်ပါတယ်။ UNFC ရဲ့တောင်းဆိုချက်အတိုင်းမဟုတ်ပဲတက်မတော်ဘက်ကတော့အရင်အပြစ်ရခဲ့တဲ့ရှစ်ဖွဲ့တုန်းကလုံနီးလုံဟန်အတိုင်းသာလုံသွားဖို့ရှိတယ်လို့အစိုးရညီညွတ်ရေးကော်မရှင်မှာပါတဲ့ဦးလှမောင်ရွှေကပြောပါတယ
်။ NCA လက်မှတ်ရေးထိုးတုန်းကဆောင်ရွက်ပေးခဲ့တဲ့လုပ်ငန်းစဉ်တွေရှိပါတယ်။အဲ့ဒီအတိုင်းແມ່ເຈົ້າເຮົາດີລະຊິລະມັດທຸມແຂ່ວດີຫັ້ນແຫຼະອັນລູເບສອງແປແມ່ຫຼຸອຊູວ່າຜູ້ຢູ່ລະຄວກ້ານຫນອງນີ້ຫັ້ນເຮົາເຈົ້າເຮົາຊິ່ນປຍຖ້າວ່າແດ່ດີປໍມາເນາະອັນງ່າຍເບນິງແນມຫມູ່ຈັນແຫຼະລູເບເຈົ້າເຮົາເມມມາແດ່ເຈົ້າອັນນີ້ແນ່ຫັ້ນເຮົາອະກ້ອງເມມມາແດ່ແລະພຽງມາຊຸນີ້ຫີ້ນາຍນາດີປີ້ປຽນເນາະດີ DBN ນີ້ແຫຼະລະມັດຍີທູໄປແມ່ອັນຖ້າວ່າແ
ດ່ອຊູຍາບັກກະອະປິຂັດຍະເຊຈອງຈິນຍາມາຕາ NCA ອະປິຍະສາຈົ່ງຍະອະນິດຕາຍະປໍລວນມາຜິດແດ່ລູUNFC ပြောခွင့်ရသူကိုထွန်းစော်ကရှင်းပြပါတယ
်တနင်္ဂနွေလောပြခဲ့ရေးစီရေးကြီးညာဖို့ဆိုတော့အခြေခံယူဆနဲ့ကျွန်တော်တို့ကနံပါတ်1ကိုဆိုပြထားတာဖြစ်ပါတယ်ဆိုရတာကတနင်္ဂနွေလောပြခဲ့ရေးစီရေးကြီးညာဖို့အတွက်ကတော့တက်မလို့ပဲမှာဟိုဟာမရှိဘူးပေါ့နော်ဆိုတော့လက်တွေ့အခြေအနေမှာမဖြစ်နိုင်ဘူးဆိုတဲ့အခါကျတော့ဟုတ်ပြီဒီကျွန်တော်တို့ကတဆင်းချင်းတက်လှမ်းမယ်ပေါ့ဗျာတနင်္ဂနွေလောပြခဲ့ရေးစီဖြစ်ဖို့တိုးတက်ဖို့ရှိအောင်တဲ့ကျွန်တော်တို့ဆက်ပြီးတော့မှလုပ်မယ်ဆိုတော့ဒါနဲ့ထန်တွေကိုကျွန်တော်တို့ချမယ်ပေါ့
ဖက်ဒရယ်ပြည်ထောင်စုတည်ဆောင်ရေးနံပါတ်1အချက်မှာလဲသကလုံးပိုင်းမှာအငင်းခုံနေဖြစ်နေရတယ်လို့ကိုထွန်းစော်ကပြောပါတယ
်နံပါတ်1ဆိုပြန်ရင်လည်းပဲကျွန်တော်တို့ကဒီနိုင်ငံရေးဘက်မှာပေါ့ဒီတိုင်းပြည်ကိုကျွန်တော်တို့ကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုအနေနဲ့တည်ဆောက်ကြမယ်ဆိုတော့ commitment ပေါ့နော်ပြန်လန်ကတိကိုတွေပေါ့ဗျာခိုင်မာမှုတွေကျွန်တော်တို့လုပ်ကြတာပေါ့ဒါကလည်းပဲကျွန်တော်တို့စက်ထမချိန်မှာအခြေလေဆွေးနွေးပြီးတော့ပြည့်ပြည့်ပြီးဖြစ်တယ်အဲ့မဲ့တက်မှအကျင်ရောက်တဲ့ခါကျတော့အဲ့ဒီ Federal Democracy ပြည်ထောင်စုဆိုတဲ့နေရာမှာကျွန်တော်တို့ရှေ့မှာဒီလောကဘာလာတရားတို့ဒီကျွန်တော်တို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်တွေနဲ့ပတ်သက်တဲ့အဲဒီအမကန်ကျပြေဝါရှိရမယ်ဆိုတဲ့ကိစ္စတွေပါနေတဲ့အတွက်တို့တော်ဝင်ရေးသုံးပါတို့ကပြန်ထည့်တာပေါ့ဗျာပြီးရင် Federal Democracy ပြည်ထောင်စုဆိုတာကိုတိုင်းရိုက်အသုံးလုံးခြင်းမဟုတ်ပဲနဲ့ NCA ပါပြဋ္ဌာန်းချက်အတိုင်းပေါ့ဗျာဒီမိုကရေစီနဲ့ Federal စနစ်ကိုချေခံတဲ့ Federal Democracy ပြည်ထောင်စုအနေနဲ့တည်ဆောက်မယ်ဆိုတဲ့ဒီရည်ရည်ချက်သဘောထားကိုပြတာပေါ့နော်ဆိုတော့စက်တမချိန်မှာရရှိမှုကကွဲပြားသွားတယ်ဆိုတာတွေကတော့မနေ့ဖန်အခြေလင်းညှိနှိုင်းရမယ့်ချက်တွေလို့ကျွန်တော်တို့ပြောလို့ရပါတ
ယ် UNFC ရဲ့ DPN နဲ့အစိုးရ PC အဖွဲ့တို့ဟာဒီအချက်၈ချက်ပေါ်မှာ18လကြာဆွေးနွေးလာခဲ့ကြတာပါ၈ချက်လုံးသဘောတူညီမှုရသွားပြီဆိုရင်တော့နံပါတ်၉အချက်ဖြစ်တဲ့ UNFC ကောင်စီအဖွဲ့ဝင်တွေက NCA အပြည့်အစုံကိုလက်မှတ်ထိုးကြမှာဖြစ်ပါတယ်ခင်ဗျာ
ကိုညဝဲအောင်တက်ဆက်ပေးထားတာဖြစ်ပါတယ်။ခုတစ်ခါမှာတော့အယက်သားအစိုးရတက်လာတဲ့နှစ်နှစ်တာကာလအပေါ်ဆက်သွယ်မေးမြန်းချက်ကိုတင်ဆက်ပေးကြပါမယ်။ပြောင်းလဲချိန်တက်ပြီဆိုတဲ့ကြွေးကြော်သံနဲ့အတိုက်ခံပါတီကြီးဖြစ်တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုပြည်သူဆန္ဒမဲအများစုနဲ့အယက်သားအစိုးရတရက်အဖြစ်ရွေးချယ်ခံခဲ့ကြတဲ့ရွေးကောက်ပွဲနှစ်နှစ်တင်းပြည့်တဲ့ဒီကနေ့မှာတော့ NLD ဥဆောင်တဲ့အစိုးရအပေါ်ပြည်သူအများမျှော်လင့်ထားသလိုအကောင့်ထက်ပေါ်မဆောင်ရွက်နိုင်သေးတဲ့အပေါ်အားမလို့အားမရဖြစ်မှုတွေနဲ့ဝေဖန်မှုတွေလည်းရှိနေပါတယ်ဒီဝေဖန်မှုတွေကို NLD အနေနဲ့ကြိုးစို့လက်ခံပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြောတဲ့ပြည်သူနဲ့အတူဆိုတဲ့စောင်းပုံးနဲ့အညီရွေးကောက်ပွဲကတိကဝတ်တွေအတိုင်းပြည်သူအများလိုလားတဲ့ဒီမိုကရေစီနိုင်ငံသစ်ထူထောင်နိုင်ရေးစိန်ခေါ်ချက်တွေအကျက်တဲတွေကိုပြည်သူနဲ့အတူရင်ဆိုင်ဖြည့်ရှင်းသွားမှာဖြစ်တယ်လို့ NLD ပါတီတာဝန်ရှိသူကပြောဆိုလိုက်ပါတယ်။ရွေးကောက်ပွဲနှစ်နှစ်ပြည့်ဒီကနေ့မှာ NLD အရက်သားအစိုးရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းတဲ့အခါသူကအခုလိုစပြောပါတယ်
။အမြင်ရင်းတော့တွေ့ကြမှာမဟုတ်ဘူး။ကျွန်တော်ပြောချင်တာကစစ်တော်တဲ့ပြည်ပြင်ကြောင်းလဲမှုတိုးတက်မှုတွေရနေတယ်လို့ကျွန်တော်တို့မြင်တယ်။ဖွဲ့စည်းပုံအခြေခံဥပဒေစစ်ရေးနဲ့ပတ်သက်ပြီးတော့လည်းအမှန်တန်တိမ်မွေးပါတယ်ကျွန်တော်တို့တိုးတက်မှုရတယ်လို့ကျွန်တော်တို့ခံယူတယ်ဆက်နဲ့စူးစမ်းနေတယ်အဲ့လိုပြောချင်တယ်ပြည်နာမှုဖြစ်တယ်ဆိုရင်လည်းကျွန်တော်နားလည်ပါတယ်သို့တော့ကျွန်တော်တို့ဒီဥပဒေတင်ဆက်ရေးတို့ဥပဒေတက်ထမ်းရေးတို့ဆိုတာစိတ်ချစည်းခံပြီးစောင့်အောင်နော်ဖြစ်ချင်တာကိုစက်ချင်းအကုန်လုံးဖြစ်လိုက်တာနဲ့ဇာတ်နေကိစ္စတွေမှာကမောကမာတွေဖြစ်ကုန်ပါစေဒါတွေကိုဖြည်းဖြည်းချင်းချင်းလိုရတဲ့ကြံစည်မှုလို့အဲ့ဒါလို့အလော30ဖြစ်ဖို့အလုံး30ညှိုလင့်မှုမသိမှုလို့ကျွန်တော်ပြောချင်တယ
်အခုဒီနှစ်နှစ်တာကာလပေါ့နော်2015ရွေးကောက်ပွဲအပြီးမှာ NND ဥဆောင်တဲ့ရက်သားဆိုရကရခိုင်အရေးလိုမျိုးပေါ့နော်နိုင်ငံတကာဖိအားတွေနဲ့ဝေဖန်မှုတွေနဲ့ကြုံရတဲ့ဒီအကြက်တဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့အနေအထားပေါ်မှာပေါ့နော် NND ဆိုရ86လမ်းမဲ့အနေအထားတွေကိုရောပြည်သူကိုအံကဲအနေနဲ့ဘလို့များသတင်းစကားပားကျင်တာရှိပါလဲရှင
့်ပြည်သူတွေကိုပြောချင်တာလက်ရှိမှာကျွန်တော်တို့ကနိုင်ငံတကာနော်သတင်းမီဒီယာအချို့ရဲ့ဖိအားပေးမှုကိုခံရတယ်ကျွန်တော်တို့ရခိုင်မှာဆိုရင်ကျွန်တော်တို့ရဲ့တပ်စခန်းနေရဲစခန်းမျိုးတော်ဝင်ရောက်တိုက်ခိုက်ပြီးတော့နော်အကြမ်းဖက်ဟိုခံရတယ်ဒါဒီကိုကျွန်တော်တို့တုံ့ပြန်မှုလုပ်တဲ့အခါမှာတော့အချုပ်အခြာအာဏာကိုမထိခိုက်အောင်ဆက်လက်ဆောင်ရွက်သွားမယ်လို့
ဟုတ်ကဲ့နောက်ပြီးတော့ NND ဆိုရလက်ထက်မှာဒီဒေါမ်ဆန်းစုကြည်ကိုယ်တိုင်လည်းပြောခဲ့တာရှိပါတယ်အလောက်ကိုင်းဒီဖန်တီးပေးနိုင်ရေးနဲ့စီးပွားရေးတွေအဖွံ့ဖြိုးတိုးတက်ဖို့အတွက်လူလူလူအများကအများကြီးမျှော်လင့်ချက်ရှိပါတယ်ဒီဘော်မှာရောအန်ကယ်ဦးညံဝင်းတို့ဘယ်လိုများပြောနိုင်ပါလဲရှင
်ကျွန်တော်ပြောနိုင်တာကလေအလောက်ကိုင်းရရှိရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့လက်ရှိ NND အစိုးရကသူကမူးငုံချတာပါတယ်နိုင်ငံရေးနှီးမြှုပ်နှံမှုကအလောက်ကိုင်းဖန်တီးပေးရေးကိုဥပဒေရမယ်ဆိုတဲ့အချက်ပေါ့ဒီချက်တွေကြောင့်တချို့လုံငန်းနေရာချက်ချင်းအပြောင်းလဲလုပ်ဖို့အခက်အခဲရှိလို့အချိန်ကျန်ကြာနေတာရှိတယ်သို့တော်ဒါဟာပြည်လူစုအများစုအတွက်အကျိုးရှိမဲ့ကိစ္စမူဝါဒအဖြစ်လဲကျွန်တော်တို့မြင်ပါတယ်
ဟုတ်ကဲ့အန်ကယ်နောက်တစ်ခုကတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဗောနောအန်ကယ်ဒီ NND ဆိုရဒီနှစ်နှစ်ပြည့်ကာလမှာဒီဆောင်ရွက်လုပ်ကိုင်နေတာတွေနဲ့ပတ်သက်ပြီးတော့ရောအန်ကယ်ဥညံဝင်ဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဟုတ်ကဲ့ကျွန်တော်တို့တာမန်ကြီးပြည်တော့ဂျာနယ်တွေသတင်းစာတွေကို private ပုဂ္ဂိုလ်ကသတင်းစာတွေကိုကြည့်လိုက်ရာဇဝမှုတွေအဲဒါတရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးအများကြီးပေါများစာတယ်လို့ဒီလိုမြင်ရတယ်တကယ်တော့မဟုတ်ဘူးဗျကျွန်တော်တို့တကယ်တမ်းကျတော့အရင်ကအချိန်နဲ့စာရင်ဒီကြာရီကောက်ရင်ချင်းတရားဥပဒေစိုးမိုးမှုပုံပုံရရှိနေတယ်ဆိုတာကျွန်တော်ယူကြည့်ပါတယ်ဒီတိုင်းလဲဆက်လက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ပြောချင်
ဟုတ်ကဲ့နောက်တစ်ခုကအန်ကယ်ဒီလွတ်ဒီဒီမိုကရေစီစံနဲ့မညီတာတွေလူခွေနဲ့ဒီမကိုက်ညီတဲ့ကိစ္စတွေပေါ့နော်ဥပဒေတွေပြုပြင်ပြောင်းလဲပြင်ဆင်မှုပြဋ္ဌာန်းမှုကြိုးပမ်းနေတဲ့ NND ဥဆောင်တဲ့လွတ်တော်ပိုင်းရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရောအန်ကယ်တို့ဒီနှစ်နှစ်ပြည့်မှာဘယ်လိုများပြောနိုင်တာရှိပါလဲရှင
်ဒီဥပဒေပြင်ဆင်ရေးလို့ဥပဒေပြဋ္ဌာန်းရေးလို့ဆိုတာသိရှိသိခံပြီးဆောင်နော်ဖြစ်ချင်တာကိုဖြစ်ချင်ချင်လိုရတဲ့ကြံစည်မှုလို့အလုံး30ညှိုလင့်မှုမသိမှုလို့ကျွန်တော်ပြောချင်တယ်။မကြခင်ကမှဥက္ကဋ္ဌကိုယ်တိုင်ပြောသွားတယ်ကျွန်တော်တို့မြန်မာနိုင်ငံသားတွေနိုင်ငံတကာကိုရောက်ရှိနေတဲ့ပုံကိုယ်တွေအလုံးကကျွန်တော်တို့နဲ့အတူတူကဘယ်ပုံစံနဲ့ဒီပူပေါင်းဆောင်ရွက်ပါလို့ထပ်မံတိုက်တွန်းလို့ပါ
။အန်ကယ်ဦးညံဝင်းကျေးဇူးအများကြီးတင်ပါတယ်ရှင်ဖြေပေးတာ
။ဟုတ်ပါရဲ့။
NLD ရဲ့သားဆိုရဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုအလုံးမှုဆောင်ဦးညံဝင်းကို VOA မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။ VOA ကနေပေါ်ဒူးနေညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့တနည်းပြည့်ပြီးဖြစ်တဲ့ American သမ္မတရွေးကောက်ပွဲအကြောင်းကိုဆက်လက်တင်ဆက်ပေးကြပါမယ်။ ဒီနေ့နိုဝင်ဘာလ10ရက်နေ့ဟာဆိုရင်အမေရိကန်ပြည်အောင်စုမှာ55ရောက်မြောက်သမ္မတအဖြစ်ဒေါ်နယ်ထရမ့်ရွေးချယ်ခံခဲ့ရတဲ့ရွေးကောက်ပွဲတစ်နေ့ပြည့်တဲ့နေ့ဖြစ်ပါတယ်ရွေးကောက်ပွဲမှာမထင်မှတ်ဖဲနဲ့ထရမ့်အနိုင်ရလိုက်တာကြောင့်အမေရိကန်တဝန်းနဲ့တကမ္ဘာလုံးမှာအံ့အားသင့်ခဲ့ကြရပါတယ်သမ္မတထရမ့်တက်လာပြီးတော့ပထမ6လအတွင်းမှာတော့အခြေအနေတွေကအတော်လေးပြန်ပဒါဖြစ်ခဲ့တာပါလေသမ္မတထရမ့်အနေနဲ့သူ့ရဲ့ရွေးကောက်ပွဲကတိကဝတ်တချို့ကိုအကောင့်တွေပေါ်ဆောင်ရွက်တာတွေရှိပေမဲ့လည်းပြက်ကွက်တာတွေလည်းရှိပါတယ် VOA သတင်းတောက်ဂျင်မလုံးပေးပို့တဲ့သတင်းကိုမက်ခင်ပီထွေးကတင်ဆက်ထားပါတယ
်လူငယ်တဲ့တနေ့အခုလိုအချိန်သမ္မတရွေးကောက်ပွဲညမှာဒေါ်နယ်ထရမ့်အနေရအောင်ပွဲခံလိမ့်မယ်လို့ပြောလင်းသူတိတ်မရှိခဲ့ပါဘူး
To all Republicans and Democrats.
နိုင်ငံတော်မှာရှိတဲ့ Republican, Democrat, တီးကြလွတ်လပ်သူတွေအားလုံးအခုချိန်ဟာကျွန်တော်တို့အားလုံးတစုတစည်းတဲ့ရက်တည်ရမယ်အချိန်ပါ
။သမ္မတပြည်ကျန်းသစ္စာကြေညာပွဲမှာလည်း Trump ကသူ့နိုင်ငံရဖို့အတွက်အဓိကထောက်ခံအားပေးခဲ့ကြတဲ့အလုပ်သမားလူထမ်းစားတွေကိုကတိပြုပြောဆိုခဲ့တာရှိပါတယ်
။ Politicians prospered, but the
နိုင်ငံရေးသမားတွေကောင်းစားခဲ့ကြပေမဲ့လူလူတွေမှာတော့အလုပ်တွေပြုတ်ဆက်ယုံတွေပိတ်ပစ်ခဲ့ရပါတယ်။ဒီလိုအခြေအနေဆိုကြီးကတော့အခုဒီနေ့ဟာဒီအချိန်မှာပဲပြီးဆုံးသွားပါပြီ
။ရွေးကောက်ပွဲမှာထရမ့်အနိုင်ရလိုက်တာကအမေရိကန်နိုင်ငံရေးမှာအကြီးအကျယ်လှုပ်ခတ်သွားစေတဲ့အပြောင်းလဲဖြစ်တယ်လို့မဟာဗျူဟာရေးရာကျွမ်းကျင်သူဂျွန်ဖီဟယ်ရီကပြောပါရယ်
။ I think the Republican base voter
အခုဆိုရင် Republican မဲဆန္ဒရှင်တွေဟာ Trump ထောက်ခံသူတွေဖြစ်လာပါတယ်။သမ္မတ Trump ကို Republican တွေတဲကခွဲထုတ်ပြီးတော့ပိတ်ပင်ဟန်တာတဲ့ကိစ္စရက်တွေကိုသူတို့အပေါ်တိုက်ရိုက်ထိခိုက်စော်ကားမှုအဖြစ်မြင်လာကြပါတယ်
။ဒါပေမဲ့ Trump ရဲ့သမ္မတတက်တန်းအစခရီးကတော့မချော်မွေခဲ့ပါဘူး။သူပေါ်ကန့်ကွက်ဆန္ဒပြမှုကြီးတွေပေါ်ပေါက်ခဲ့တယ်လို့ကျန်းသစ်စာကျေးဇူးပွဲအခမ်းအနားတက်ရောက်လာတဲ့လူဦးရေနဲ့ပတ်သက်ပြီးတော့လည်းအငင်းပွားတာတွေရှိခဲ့ပါတယ်။အရင်အိမ်ပြုတော့ပြောခွင့်ရရှောင်းစပိုက်ဆာကအခုလိုပြောခဲ့ပါတယ်
။ This was the largest audience to ever witness
in တမရကျန်းသစ်စာကျေးဇူးတဲ့အခမ်းအနားတွေထဲမှာတော့ဒီပွဲကလူကိုယ်တိုင်တက်ရောက်တဲ့နှုံရုံကဘာတဝမ်းစောင့်ကြည့်သူအေးတွက်မှာပါအများဆုံးဖြစ်ပါတယ
်။တမရရဲ့အစောဆုံးအောင်မြင်မှုကတော့တနိယာလစ်လက်နေခဲ့တဲ့တရားရုံးချုပ်မှာတရားသူကြီးနီယဂေါ်ဆက်ကိုအစထိုးခန့်အပ်နိုင်ခဲ့တာပဲဖြစ်ပါတယ်။ဒါပြင်စီးပွားရေးပြန်ကောင်းလာအောင်နောက်စတော့ခရစည်းကွက်တွေပြန်တက်လာအောင်ဆောင်ရွက်နိုင်ခဲ့တာနဲ့ IS အစိုးရအဖွဲ့ချိန်မုံကြီးစစ်တပ်ရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးတော့လည်းသမ္မတထရမ့်အတိမတ်ပြုခံရတာရှိပါတယ်။ဒါပေမဲ့အထက်လွှတ်တော်မှာကျန်းမာရေးစောင့်ရှောက်မှုဥပဒေချမ်းအအောင်မြင်မြင်အတည်ပြုနိုင်ဖို့ကတော့ထရမ့်နဲ့သူ့ရဲ့ Republican မဟာမိတ်တွေမစွဲဆောင်နိုင်ခဲ့ပါဘူး။ဒီချက်ကသမ္မတရဲ့အစီအစဉ်တွေကိုတိတိတသားထိခိုက်စေခဲ့တယ်လို့ American တက္ကသိုလ်က Alan Lichtman ကပြောပါတယ်။
No ruling party with unified control.
ဆိုရအောင်ထိန်းချုပ်ထားတဲ့အာဏာရပါတီတည်းအနေနဲ့ရောလွတ်တော်ကိုထိန်းချုပ်ထားတဲ့ Republican တွေအနေနဲ့ပါအခု Trump အစိုးရလက်ထက်မှာလောက်လွတ်တော်တွင်ဆွမ်းဆောင်နိုင်မှုမရှိတာမျိုးအရင်ကတခါမှမဖြစ်ခဲ့ဘူးအောင်
။ဘာမဆို Twitter မှာတက်ရေးတက်တဲ့သမ္မတရဲ့အချင်းကြောင့်လည်းကတိကအောက်ဖြစ်စရာတွေအများကြီးရှိခဲ့ပါတယ်။ Virginia ပြည်နယ် Charlottesville မြို့မှာအချင်းပန်ဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတဲ့နောက်လူအများဝေဖန်စရာဖြစ်စေမဲ့အမှတ်ချက်မျိုးတွေကိုသမ္မတက Twitter မှာတက်ရေးခဲ့တာမျိုးတွေပါ။ကွန်ဂရက်စ်လွှတ်တော်မှာရှုပ်ထွေးမှုတွေနဲ့အောင်မြင်မှုမရဖြစ်နေတဲ့အခြေအနေတွေကထရမ့်အပေါ်လူလူထောက်ခံမှုနှုန်းကျဆင်းစေခဲ့တယ်လို့ဗာဂျီးနီးယားတက္ကသိုလ်ကလယ်ရီဆာဘာတိုက Skype ကနေတဆင့်ပြောပါရယ
် A large majority of Americans now believe
အခုဆိုရင်ပြည်သူအများစုကဒေါ်နယ်ထရမ့်ကိုသမ္မတတာဝန်ကောင်းကောင်းမယူနိုင်သူဖြစ်နေမြင်လာကြပါပြီ။သူ့ရဲ့လှုပ်ဆောင်မှုတွေကိုမထောက်ခံကြတော့သလိုဒီအခြေအနေပိုဆိုးလာဖို့ပဲရှိပါတယ
်။ဒါပေမဲ့လည်းထရမ့်ရဲ့ရွေးကောက်ပွဲမဲဆွယ်မှုပုံစံစူးစမ်းမှုတွေနဲ့Twitter မဲ့ချက်တွေကြောင့်ပဲသူ့အတွက်ထောက်ခံမှုကိုထိန်းထားနိုင်တာဖြစ်ပြီးတော့လွှတ်တော်မှာဆိုရင်လေ Republican အများစုကြားမှာတော့သူ့ပေါ်တစ္ဆာခံမှုခိုင်မာနေတာဖြစ်တယ်လို့ George Washington တက္ကသိုလ်က Matthew Delacq ပြောပါတယ
် Because he has this pretty
သူ့ကိုထောက်ခံသူနဲ့ကန့်ကွက်သူက35 38နဲ့မတင်မရင်းရှိနေတာကြောင့်လွှတ်တော်ကိုထိန်းချုပ်ထားတဲ့ Republican တွေအနေနဲ့သမ္မတကိုပုံမှန်လင်းစိန်ခေါ်ဖို့ဆိုတာသိက္ခတ်ပါတယ်
ဒါပေမဲ့ရုရှားနဲ့ပတ်သက်ဆက်နွယ်တဲ့ရာဇဝတ်မှုစွဲချက်တွေကအင်မီရိုအထက်အရေးမဲတခုလိုချင်းချောင်းနေပြီးသမ္မတထရမ့်ရဲ့အနာဂတ်အထက်မသေးချာမရမှုတွေဖြစ်စေတယ်လို့လယ်ရီဆာဘာတိုကပြောပါတယ်
။ So can he turn it around? Yes.
ဒါကိုသူပြန်ပြောင်းလှုပ်ဆောင်လို့ရနိုင်သလား?ရနိုင်ပါတယ်။သူပြန်လဲရွေးကောက်ခံရနိုင်သလား?ဖြစ်နိုင်ပါတယ်။တခါတလေမှာအခက်အခဲဆုံးကပထမဆုံးအချိန်ရွေးကောက်ခံရဖို့ပါ။ဒါပေမဲ့သူ့ကိုယ်သူခက်ခဲအောင်လုပ်နေတာကသူလှုပ်ချင်တာတွေကိုလွှတ်တော်မှာတည်ပြဖို့ကြိုးစားတာလွှတ်တော်ကရီပပ်ဘလစ်ကန်တွေလက်ထက်မှာပဲဆက်ရှိပြီးတော့ပြန်ပြီးရွေးကောက်ခံအောင်လုပ်နေတာတွေပါ
ပြီးခဲ့တဲ့ရွေးကောက်ပွဲမှာထရမ့်အနိုင်ရခဲ့တာဟာအမေရိကန်နိုင်ငံရေးအတွက်အရေးပါတဲ့အခိုက်အတန့်တစ်ခုဖြစ်ပေမဲ့လို့တိုင်းပြည်နယ်ကဘာကြီးတစ်ခုလုံးအပေါ်တက်ရောက်မှုတွေကလည်းဆက်ပြီးတော့မေးခွန်းထုတ်စရာဖြစ်နေသေးပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်နိုဝင်ဘာလ10ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ရထုံးလင်းချက်တွေကိုတောတာရှင်တွေနားဆင်နေကြတာဖြစ်ပါတယ်အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တို့ကနေထုံးလင်းပေးမဲ့အစီအစဉ်တွေမှာဆိုရင်တော့ငြိမ်းချမ်းရေးမဖြစ်နိုင်သေးသည့်တိုင်းဆိုတဲ့ခေါင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်မှာ
လုံးဝဆယ်တော့အဲ့ဒါတော့အဓိကကျတယ်ဗျကမ္ဘာဘက်ကသဘောမတူတာတော့2015 SCA ထိုးလွှားလဲအေအေကိုကန့်ပလောင်ဒီသုံးဘွဲ့ကိုတက်မလို့ကသဘော
မြန်မာနိုင်ငံရေးစောင့်ကြည့်သူဦးမောင်မောင်ဆိုခုလိုဆွေးနွေးသွားတာကိုမကြားခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါ့အပြင်မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍအပတ်စဉ်အားကစားကဏ္ဍစာရတွေကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီတစ်ပတ်ရဲ့အစီအစဉ်မှာတော့ဆေးဝါးအကူအညီနဲ့အတူမှန်ကန်တဲ့နေထိုင်စားသောက်မှုတွေကိုကျင့်သုံးပြီးတော့စနစ်တကျတိုင်းထွာထိန်းချုပ်ရင်းစီးကျိုသွေးကျိုဝေနာရှင်တွေဟာတာမန်လူတယောက်လိုပဲတက်တန်းစီနေထိုင်သွားနိုင်တဲ့အကြောင်းကိုစီးကျိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးပမောခဒေါက်တာဒေါ်သတိုင်းအင်းနဲ့ဒေါက်တာတန်စောတို့ဆွေးနွေးထားကြပါတယ်ရှင်
စီကျုပ်သွေးကျိုယောဂဟာအဖြစ်များဆုံးယောဂတွေထဲမှာတစ်ခုပါဝင်ဖြစ်ပါလေမိသားစုတိုင်းနှိပါမှာစီကျုပ်သွေးကျိုယောဂရှိတဲ့ဆွေမျိုးသားချင်းတွေကိုတွေ့နေရတယ်လို့ Grand Hatta International Hospital မှာစီကျုပ်နဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဒေါ်သန်းသန်းအေးကပြောပါတယ
်အများကြီးဖြစ်ပါတယ်အများကြီးဖြစ်တော့ကျမတို့နော်အိမ်တိုင်းစီကိုနော်တကယ်မေးခွန်းလိုက်မေးစီကျုပ်နဲ့အမျိုးမတော်တဲ့အိမ်တော့မရှိပါဘူးနော်နည်းနည်းအစမ်းမေးကြည့်တာတော့တော်တော်များများရှိပါတယ်နော်ဒီမိတ်ဆွေတော့ကိုမျိုးစုကိုယ်တိုင်လည်းရှိပါတယ်စီးကျိုတွေကလေအဲ့တော့စီးကျိုကပိုလိုပဲပေါက်နေပါတယ်အများကြီးရှိတယ
်စီးကျိုသွေးကျိုယောဂဟာပျောက်ကင်းအောင်ကုသလို့မရနိုင်ပဲတတလုံးရှိနေမဲ့ယောဂတစ်ခုဖြစ်ပါတယ်ပျောက်ကင်းအောင်ကုသလို့မရပေမဲ့အဝါလုံနေတဲ့စီးကျိုသမားတွေမှာခန္ဓာကိုယ်လေးချင်းရှော့ချလိုက်မယ်ဆိုရင်ယောဂပျောက်သွားတယ်လို့ထင်ရတဲ့အထိသွေးရင်းတကြားတဲ့ပမာဏပုံမှန်ပြန်ဖြစ်သွားတာမျိုးတွေတွေ့ရပါတယ
်စီးကျိုသွေးကျိုယောဂပျောက်တယ်တော့မရှိပါဘူးဒါနော်ဒီခန္ဓာကိုယ်မှာရှိတဲ့မုတ်ချိုအိတ်ကံတွေထွက်တဲ့အင်ဆူလင်ဓာတ်ကဟော်မုန်းဓာတ်ကနော်အဲလုံးဝဘယ်ပေါ့ပုံခန်းသွားတယ်ပေါ့နော်အဲဒီဟော်မုန်းကိုမထုတ်လုပ်နိုင်ဘူးဆိုရင်တော့စီးကျိုဖြစ်လာအချို့မျိုးစားနှင်းတွေမှာတော့မထုတ်လုပ်နိုင်တာတော့မဟုတ်ဘူးဒီအင်ဆူလင်ရီစစ်စတန့်ဆိုတဲ့စီးကျိုဘာလဲအင်ဆူလင်ရဲ့တွန်းခံအားတွေတိတ်များတဲ့အခါအင်ဆူလင်လိုအပ်တဲ့နော်လိုအပ်တဲ့အင်ဆူလင်ကလိုအပ်တဲ့အရန်များနေတဲ့အခါကျရင်ရလတ်ကတော့မလုံလောက်တာပဲပြန်ဖြစ်သွားတယ်အဲ့ဒါအင်ဆူလင်မလုံလိုက်ဝင်ရင်တော့စီးကျိုဖြစ်တယ်ပေါ့နော်ဖြစ်တဲ့အခါကျတော့ဒါပြန်ပြောင်းနိုင်တဲ့နော်အဲပြန်ပြောင်းနိုင်တာတော့မရှိဘူးနော်ဒါပေမဲ့အမျိုးအစားနှစ်မှာတော့လေသူကဒီအရန်ဝါတဲ့သူတွေကခန္ဓာကိုယ်ဝိတ်ကိုအများကြီးချချလိုက်ချထက်လိုက်ရင်တော့သူကပြန်ပြီးတော့ပျောက်သွားတယ်။ဆရာမတော့ပျောက်တယ်လို့ယူဆရတဲ့ငုံသွားတယ်လို့တော့เนาะယူဆရင်ရတယ်
။ပျောက်ကင်းအောင်ကုသလို့မရတဲ့ယောဂတစ်ခုဖြစ်ပေမဲ့သွေးနှင်းတကြားတဲ့ပမာဏနဲ့ hemoglobin A1c ပမာဏတွေကိုစနစ်တကျထိန်းသိမ်းထားပြီးသွေးတုပ်ပမာဏနဲ့သွေးရင်းအဆီပမာဏတွေကိုပါထိန်းချုပ်ထားနိုင်ခဲ့မယ်ဆိုရင်စီးကျုပ်သွေးကျိုဝေနာရှင်တွေဟာတာမန်လူတစ်ယောက်လိုတက်တန်းစီနေနိုင်တယ်လို့ပမောက်ခဒေါက်တာဒေါက်တန်တန်အေးကပြောပါတယ်
။စီးကျုပ်သွေးကျိုတစ်ခုတည်းတော့မဟုတ်ဘူးเนาะတကယ်တော့စီးကျုပ်သွေးကျိုနဲ့တွဲနေတဲ့ခြားအချက်လက်တွေကတော့သွေးတုပ်ရယ်เนาะအဆီဓာတ်ရယ်ဒီသုံးခုကိုတေချာချက်ထိန်းထားမယ်ဆိုရင်တက်တန်းစီနေနိုင်တယ်လို့အကျန်းအဖြစ်ဆင်မှာနော်ပြောလို့ပါလေဒါပေမဲ့အဲသက်တမ်းစနေဖို့တကယ်လိုအပ်တာတော့ဖြစ်စကလေးကလုံးမရပါဘူ
းစီးကျုပ်သွေးကျိုယောဂကိုထိန်းချုပ်ဖို့အတွက်သွေးရင်းတခြားတဲ့ပမာဏကိုတိုက်တာတဲ့နေရာမှာတိကျအောင်တိုက်တာဖို့လိုအပ်ပါတယ်ညဘက်အိတ်ချိတ်ပြပြပွားဝအိတ်ဆက်ပြီးမနက်နိုးချင်းအစာမစားခင်တိုက်တာတဲ့သွေးရင်းတခြားတဲ့ပမာဏတွေကိုနှိုင်းရှင်စစ်ဆေးရမှာဖြစ်တယ်လို့ဒေါက်တာဒေါက်တန်အေးကပြောပါတယ်
ထိန်းသိမ်းတယ်ဆိုတဲ့နေရာမှာနော်သွေးကျိုပေါ့နော်သွေးကျို ထိမ့်သိမ့်နေဆိုတဲ့နေရာမှာဒီကျမတို့ဒါတိုင်းထွာတာပေါ့နော်တိုင်းထွာမယ်တိုင်းထွာတဲ့အခါမှာနော်ဒီတိကျအောင်တိုင်းထွာဖို့လည်းလိုတယ်ဒီ random ဆိုတာကကျုံတလို့သွားစစ်လိုက်ရင်သွေးကြိုတွေကအဲဒီနေ့မှာပဲ300ဖြစ်မယ်ဒီနေ့မှာပဲ150ဖြစ်မယ်ဒါလိုင်းလိုပဲပေါ့နော်တက်လိုက်နေကြားလိုက်နေအဲ့လိုရှိတယ်ဆိုတော့အတိအကျအချိန်လေးတစ်ခုကိုကျမတို့နော် fix လုပ်ပြီးတော့တိုင်းမယ်ဆိုရင်ပို့ပြီးတော့ဟိုကောင်းတယ်မကောင်းဘူးလို့နှိုင်းလို့ပြောလို့ရဆိုတော့ဥပမာဆိုရင်မနေ့အိယာထတာနဲ့နော်ညတညလုံးမစားဘူးအိယာထတာနဲ့တိုင်းလိုက်ရင်ဒါအကျန်းဖြစ်ပေါ့နော်ကျမတို့80ကနေ120ပေါ့အလုံးစုံ130ပေါ့အဲ့လောက်ထိကိုထိမ့်နိုင်မယ်ဆိုရင်ဒါကတော့နော်ကောင်းတယ်ပေါ့နော
်တည်တင်းတကြားတဲ့ပမာဏဟာအစားအသောက်အနေထိုင်ပြုမှုပေါ်မူတည်ပြီးအတက်ကြအပြောင်းလဲမြန်နာကိုတွေ့ရပါတယ်တည်တင်းတကြားတဲ့ပမာဏကိုမကြခဏစစ်ဆေးထိန်းချုပ်ဖို့လိုအပ်တယ်လို့ဟီမိုဂလိုဘင် A1C ပမာဏကိုလည်း၃နာရီကြိမ်ဆက်သက်စစ်ဆေးပြီးဆီးချုပ်သွေးချုပ်ယောဂါရဲ့ရလဒ်တွေကိုတိတိကျကျခံမှန်းနိုင်တယ်လို့ဒေါက်တာဒေါ်သန်းသန်းအေးကပြောပါတယ
်ဘသူကမှသွေးချိုတွေကို24နာရီနော်တက်လိုက်ကြလိုက်မတိုင်းထွန်နိုင်တဲ့အတွက်ကြောင့်အတိအကျဆုံးနဲ့အကောင်းဆုံးစစ်ဆေးခြင်းဟာနော်ကျမတို့3လပြန်မြပေါ့နော်3လတခါနော်ပြန်မြယူပြီးတော့စစ်တဲ့ hemoglobin A1C အဲ့ဒါကိုတိုင်းလိုက်ခြင်းနော်900ခိုင်နှုန်းထက်နည်းရင်ဒါအမြဲတစေပေါ့လေအမြဲနည်းတယ်ဆိုရင်ဒါအကောင်းဆုံးထိန်းတယ်လို့ပေါ့
စီဂျူသွေးကြိုယောဂါဟာနောက်ဆက်တွဲဆူးကျူးတွေဖြစ်ပေါ်ခံစားရခဲ့မယ်ဆိုရင်ငွေကြေးသိမ်းပေါင်းများစွာကုန်ကျခံမှုလိုလားတဲ့ယောဂါတစ်ခုဖြစ်ပါလေ။ဆေးဝါးအကူအညီတွေနဲ့အတူမှန်ကန်တဲ့နေထိုင်စားသောက်မှုတွေကိုကျင့်သုံးပြီးစနစ်တကျတိုင်းထွာထိန်းချုပ်ရင်းတာမန်လူတယောက်လိုတက်တန်းစီနေထိုင်သွားနိုင်တဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါလေ။ကျွန်တော်တန်ဆောပါ
ဒေါက်တာတန်ဆောတင်ဆက်ထားတဲ့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်မြန်ရှင်ခုတစ်ခါမှာတော့ဒီတစ်ပတ်ရဲ့စနေညဒိုင်းရီလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပ
ါ။ဒေါက်တာရှင်မြန်ရှင်ဆေးစုနှစ်ပေါင်းများစွာအတွင်းအရက်သားဆွေးရတဲ့ပေါ်ပေါက်လာခဲ့တဲ့ရွေးကောက်ပွဲတွေကျင်းပခဲ့တာအခုဆိုရင်နှစ်နှစ်ပြည့်သွားခဲ့ပါပြီ။ပြောင်းလဲခြင်းတက်ပြီဆိုတဲ့စာပုံနဲ့ရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့မြူသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့နှစ်နှစ်ပြည့်လာချိန်မှာအပြောင်းလဲတွေဘယ်လောက်ထိဆောင်ကျဉ်းပေးနိုင်ခဲ့ပါပြီလဲ။မဲဆန္ဒရှင်တွေရဲ့မျှော်လင့်ချက်တွေဘယ်လောက်ထိပြည့်ဝခဲ့ကြပါပြီလဲဆိုတာကို VOA စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနေပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။သတင်းရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။ထိုင်းလေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့ငြိမ်းချမ်းရေးမဖြစ်နိုင်သေးတဲ့အတိုင်းဆိုတဲ့ကောင်းစဉ်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။ရာစုတဝက်ကျော်ပြည်တွင်းစစ်ကြုံလာခဲ့ရတဲ့မြန်မာနိုင်ငံဟာအတွန့်ရှည်ခိုင်မြဲတဲ့ငြိမ်းချမ်းရေးကိုချက်ချင်းလိုချင်နေဆိုရင်တော့ဆန္ဒစောလွန်ရကြပါလိမ့်မယ်။ဒါပေမဲ့ငြိမ်းချမ်းရေးစာချုပ်မဟုတ်သေးဘဲနဲ့အပြည့်အခက်လုံးဝရက်ဆဲပြီဆိုတဲ့သဘောနဲ့ပြည်တွင်းစစ်ပြီးဆုံးကြောင်းသဘောတူညီချက်အဆင့်ကိုရောလောလောဆယ်မမျှော်လင့်နိုင်ဘူးလား။ကမ္ဘာပေါ်မှာလည်းဒုတိယကမ္ဘာစစ်မှာငြိမ်းချမ်းရေးမဟုတ်ဘဲနဲ့ truth လို့ခေါ်တဲ့စစ်ရက်ဆဲရေးသဘောတူညီချက်လောက်နဲ့နေလာကြတဲ့နိုင်ငံတွေလည်းရှိနေကြတာပါ။မြန်မာနိုင်ငံရေးစောင့်ကြည့်သူဦးမောင်မောင်စုနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားအကူနာဆင်ပါရှင်။
မောင်စုခင်ဗျာငင်းချမ်းကြီးအတွက်အဓိကရှိနေတဲ့အခက်အခဲကတက်မတော်ပိုင်းကသဘောမတူမှုလို့လူတွေစဉ်းစားကြပါတယ်အဲ့ဒါဘယ်လောက်ထိမှန်ပါလဲခင်ဗျာ
လုံးလုံးစဲတော့အဲ့ဒါတော့အဓိကကြတယ်ဗျတက်မတော်ဘက်ကသဘောမတူတာတော့2015 SCA ထိုးလွှမ်းလဲ AA ကိုကန့်ပလောင်ဒီသုံးဘွဲ့ကိုတက်မတော်ကသဘောမတူခဲ့တာလုံးလုံးစဲမှာလဲမြောက်ပိုင်း9ဖွဲ့နဲ့ပတ်သက်လာတာကသူတို့က NCA လက်မခံဘူးလို့ပြောလိုက်တဲ့ခါမှာပို့ပြီးတော့ခက်ခဲသွားတယ်ဒါပေမဲ့အရင်ကရပြောမယ်ဆိုလို့ရှိရင်တော့ဒီသုံးဘက်ကိုလက်မခံတာစတာဗျဆိုတော့ကျောင်းဆက်လက်မခံပြင်ဆင်တာပါနေတဲ့အဖွဲ့အင်းနဲ့ပြစ်ခတ်မရနိုင်သေးရင်အပြစ်ခတ်ရစေရဖြစ်မှာမဟုတ်ဘူးဗ
ျဟုတ်ကဲ့ဆိုတော့ငင်းညာရေးဆွေးနွေးပွဲအတွက်တက်မတော်ကိုအဓိကဆုံးဖြတ်ပိုင်권ပေးထားသလိုလည်းဖြစ်နေတာပေါ့လေသူရဲ့အခန့်ကဏ္ဍကသိအရေးကြီးနေဆိုတဲ့ပုံမျိုးဖြစ်နေသူအခန့်ကဏ္ဍကိုရှင်းချဖို့ဆိုရင်လည်းပဲဖွဲ့စည်းပုံနဲ့ကိုသွားပြီးတော့တိုက်ရိုက်ညှိနေရောဟုတ်ပါနော်
တဖက်ကတော့ဖွဲ့စည်းပုံနဲ့ညှိနှိုင်းလဲဆိုင်နေပြတဖက်ကလည်း NLD အစိုးရနဲ့တပ်မတော်နဲ့ဘလောက်ညှိနှိုင်းနိုင်လဲဆိုတဲ့အခြေအနေပေါ်မူတည်ပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့ကျွန်တော်ကအဲ့ဒါကြောင့်ညဉ့်ဉန်းကြီးအပြစ်ဝရဖို့ဆိုတာကတော့အလှမ်းဝေးအောင်မယ်အဲ့ဒီလောက်ထိမျောလင်းရတော့သိမျောလင်းချက်မြင်မလွန်ရကြမယ်ဒီအချိန်မှာဆိုတော့ကျွန်တော်ကဘယ်အဆင့်နဲ့တွက်ချင်လဲဆိုတော့ညဉ့်ဉန်းကြီးလက်မှတ်ရေးထိုးတဲ့သဘောတူညီချက်မရသေးသည့်တိုင်အောင်အပြစ်အခတ်တနိုင်ငံလုံးမှာသနတ်သက်မကြရအောင်တိုင်းရင်းသားတွေစစ်ဘေးဒဏ်ကြောင့်ဒုက္ခမရောက်ရအောင်စီးပွားရေးမဖွံ့ဖြိုးတာတွေကိုဖွံ့ဖြိုးဖို့လုပ်နိုင်အောင်အပြစ်အခတ်ရစရေးဖြစ်နိုင်မဲ့အခြေအနေကိုကျွန်တော်ဆက်ပြီးတော့မေးချင်ပါတယ်ညဉ့်ဉန်းကြီးထက်အဆင့်လျှောက်ပြီးတော့ကဘာမှလည်းပဲဒုတိယကဘာစစ်ပြီးကြတဲ့ကအပြစ်ခတ်ရစဲရေးတာလုတ်ခတ်ပြီးတော့ညဉ့်ဉန်းရေး 3D မချုပ်ဆွနိုင်တဲ့နိုင်ငံတွေရှိနေကြတာပါပဲဆိုတော့မြန်မာနိုင်ငံတွေမှာအဲ့လိုဖြစ်နိုင်မဲ့အလားအလာကိုရှိပါလားခင်ဗျာညဉ့်ဉန်းရေးမဟုတ်သေးပဲနဲ့အပြစ်ခတ်ရစဲရေး
အပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီးပြောရင်အခုအပြစ်ခတ်ရစဲရေးမလို့ရသေးတာ၄ဘော်ပဲရှိတယ်ခင်ဗျာအဲ့ဒါတော့ KIA ကိုကံပလောင်တန်းပလောင် DNA နဲ့ AA ဖွဲ့တွေပဲဖြစ်တယ်အဲ့ဖွင့်အပြစ်ခတ်ရစေးလုံနိုင်မလားဆိုတာကတော့အစိုးရပေါ်မူတည်ရခွေအစိုးရဆိုတော့ခုနကတော့တတ်မလို့အစိပ်ပိုင်းတစ်ပိုင်းဖြစ်တာပေါ့နော် NRPC ထဲမှာအဲ့တော့သူတို့၄ဝက်နဲ့လုံနိုင်ရင်အပြစ်ခတ်ရနိုင်ဒါပေမဲ့လောလောဆယ်မှာကအေနဲ့ပလက်ဝမြောက်ပိုင်းမှာဦးနိုးမှာလာစမ်းနေတဲ့တိုက်ပွဲတွေစတိုက်ဖြစ်နေလို့ကျွန်တော်သတင်းတွေကြားတယ်အသေးစိတ်တော့မသိသေးဘူးနော်အဲ့တော့ဒီတိုက်ပွဲတွေကျွန်တော်စိုးရင်ကအေနဲ့ပလက်ဝမြောက်ပိုင်းမှာဖြစ်တဲ့တိုက်ပွဲတွေကနေပြီးတော့ကချင်ပြည်နယ်ရှမ်းမြောက်မှာတိုက်ပွဲတွေဖြစ်လာနိုင်မလားလို့စိုးရင်ပါအဲ့တော့ကျွန်တော်တို့လောစအပြစ်မရက်သေးတဲ့အဖွဲ့၄ဘွဲ့ပါနော်ဘိုင်လက်ထရယ်မထွက်သေးဘူးပေါ့
ဟုတ်ကဲ့
နော်ဒါပေမဲ့ကျွန်တော်တို့အဖက်မှာလည်းပဲဘိုင်လက်ထရယ်ထုတ်ထွက်တာ SSPB ရှိတယ်ကနော်ဒါပေမဲ့ SSPB နဲ့မှလည်းသူကပြဿနာကြီးရှိတာပါလဲဆိုတော့ဟောဟိုတော့ကကျွန်တော်တို့သတင်းတွေထွက်နေတာကတန်လင်းမြကန်းကိုလမ်းဖောက်မယ် SSC တပ်ဖြတ်ပေးရမယ်သို့မဟုတ်မန်းရှူးနဲ့မန်းတော်လိုင်းတောင်ပဲချမ်းပေါ့တန်လင်းမြပဲချမ်း SSC တပ်ဖြတ်ရမယ်အစိုးရဖိအားပေးတယ် SSC ကဖယ်မပေးနိုင်ဘူးအဲ့ဒီအမျိုးပြဿနာတွေရှိနေသေးရတော့ကျွန်တော်ကအပြစ်ခတ်ရစီဖြစ်နိုင်မှာမဟုတ်ဘူးအပြစ်ခတ်ရစီဖြစ်ဖို့ဆိုရင်တပွဲချင်းနဲ့ဘယ်လိုထိုးပြီးတော့သူ့တပ်ဖွဲ့ရှိတဲ့နေရာတွေကိုကျွန်တော် 94 မတိုင်ခင်အချိန်မျိုးပြန်ဖန်တီးနိုင်မယ်ဆိုရင်တော့ဖြစ်နိုင်တယ်လို့ထင်ပါတယ်ခင်ဗ
ျဆိုတော့အဲ့ဒီအပြစ်ခတ်ရစီနဲ့ပတ်သက်လဲဥပမာအဖြစ်ကချင်းလိုကိစ္စမျိုးဆိုကြပါစို့ကြာစီးပွားရေးအဖြစ်အင်တန်တက်မဆာကောင်းတဲ့မဲလုံးတွေရှိရဲအဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့တချို့ကလည်းသုံးသက်တယ်သူတို့ကလည်း vested interest စီးပွားရေးအချင်းဒီပါနှစ်ဖက်လုံးရဲ့အကျိုးစီးပွားရှိနေတယ်အရသာစကားနဲ့ပြောရင်စကွက်လူတွေပေါ့ဗျာအဲ့လိုကိစ္စမျိုးတွေလည်းရှိနေတယ်လို့သုံးသက်ကြပါတယ်တချို့ပြောကြတာပေါ့လေအဲ့ဒါကဘလောက်မှန်ကန်ပါလဲဘလောက်အရေးကြီးပါလဲဒီကိစ္စကအပြစ်ခတ်ရစေးရဖို့အတွက
်အပြစ်ခတ်ရစေးရဖို့အတွက်အရေးကြီးတော့တိုင်းရင်းသားတွေရဲ့ခွင့်ရေးပြဿနာအခြေခံလို့ထင်တယ်ဗျာအခုအားလုံးကပြောနေကြတာတော့ဒီခုနကတရားစတာခွဲရင်းနဲ့ပတ်သက်တာထိရောက်တယ်တရားစတာခွဲရည်ကိုညှိနှိုင်းလိုက်အစဉ်ပြေပဲလို့ထင်တယ်ကျွန်တော်ကလို့မထင်ဘူးဗျကျွန်တော်တို့ KIA သဘုံထားလို့ဖတ်တာဆိုတာမရှိဘူးဗျနော်အဲ့တော့အေးရခိုင်မှလည်းရခိုင်သဘုံနေထားလို့ကကန်းလုံးတို့ဒီကြောက်ယူ SSC ဆိုတာမရှိပါဘူးဆိုတော့တဲမားရဲ့သူ့ရဲ့အခြေခံဆရမုန်နဲ့ရပိုင်ခွင့်နဲ့တိုက်ပွဲဝင်တဲ့အခြေခံပြဿနာကိုမဖြစ်ရှင်းဘူးအဓိကပြဿနာပဲအခုကျွန်တော်တို့တရားစာရပြဿနာဒုတိယပြဿနာပဲဖြစ်တယ်။ဥမာ KNU မှာအခုထူးကြီးရေကာတာတို့ဘာလို့ညာတို့ဒီစီမင်းနေအခုမှပေါ်လာတာ။ KNU ဆော့ပေါ်လို့ကအဲ့ဒါရင်ဘာမှမရှိဘူးဗျ။ကျွန်တော်တို့အခြေခံဖြေရှင်းရမှာတိုင်းရင်းသားတွေအခြေခံမူအခြေခံဒီဖယ်ရယ်နဲ့ပတ်သက်တဲ့ခွေးပြဿနာကိုရေဖြေရှင်းရမှာဖြစ်တယ်လို့ပဲကျွန်တော်ယုံတယ်ခင်ဗျ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်နောက်တစ်ခုမေးချင်တာဆိုတော့ KNU ကိစ္စကိုဥမမောင်ဆိုပြောတော့ KNU တွေကတော့ကျွန်တော်တို့ကြားသလောက်ကတော့ KNU နဲ့မြန်မာနိုင်ငံငင်းချမ်းရေးဆောင်ရွက်တဲ့အစိုးရဘက်အနာပိုင်တွေဘက်နဲ့အတော်လေးအလွန်သင့်တယ် KNU ခေါင်းဆောင်နဲ့တက်မတော်အကြီးအကဲဆွေနဲ့တော်တော်ကိုရင်းနှီးနှီးချစ်ချစ်ခင်ခင်ရှိရတယ်ဆိုပြီးတော့သတင်းတွေထဲမှာလည်းတွေ့ရပါတယ်ဒါပေမဲ့ပြည်သူတွေကတော့အဲ့ဒီသဘောတူညီချက်ပေါ်မှာအပြည့်အဝအကျိုးရှိကြပါရဲ့လားဘာကြောင့်လဲဆိုတော့တလောတုန်းကပဲ American ပြည်ထောင်စုမှာရှိနေတဲ့ကရင်တိုင်းသားတွေကသူတို့တိုင်းရင်းသားတွေအခွင့်အရေးချိုးနှံခံရတဲ့အတွက်ဆိုပြီးဆန္ဒပြတာတွေ့ရပါတယ်ဥပမာဆိုဘယ်လိုသုံးသပ်လို့ပါလဲဒီကိစ္စကို
ကျင်းယူနေအစီအစဉ်တွေမှာပြည်ဘူးဆိုတော့ကျွန်တော်ကအမျိုးသားညီနာခံအဘသဘောတူညီရရဆိုဆိုတာမူတည်ပါတယ်ခင်ဗျာအဲ့တော့ဒုတိယကျင်းညီနာခံမှာသဘောတူညီချက်မှာလဲကျွန်တော်တို့ကဒါအပြည့်ဝသဘောတူရမတူဘူးဆိုရဲအမြင်ပွားမှုတွေအများကြီးရှိပါတယ်အဲ့တော့တန်တန်းသားလက်နက်ကင်ဖွဲ့တဲ့မှာ KNUB အစိုးရနဲ့လွမ်းနေဆုံးလို့ပြောတာဆိုတော့သူ့ခြေတင်ဆိုင်ပါလိမ့်မယ် KNU ကလောလောဆယ်ကိုအဖွဲ့၄-၅ဖွဲ့ကွဲနေတာကျန်တဲ့ဖွဲ့လေးတွေအတွက်တော့အများကြီးကွဲနေတာကိုသူ့အချိန်နဲ့သူလုံနေရလို့မြင်ပါတယ်အဲ့ဒါကသဘောတူညီချက်ရတယ်လို့ကျွန်တော်တို့ကတွက်လို့မရပါဘူး
ဟုတ်ကဲ့ Now to who are D general be doing or beyond your man and yinya yma to the fin nezazida for see ne can let sim yamu yashi yma keep by a flomu to the vint the yo ozala yi as well do dang up your jawale. To the pin who not by my saying wa u sound fre Google and Bara, a fairy good, you got for the who proceed be about it, you got a bit of procedure. So D. Praga, Din Lare, Ninja, NCA, Lanyam, who penance, Rosija, Lansing, who Timmer, Banya, look like a straw. I have one in the media, she looked him at it. You got two billare, Lansing, Zeha, Yamananga, Ninja, Simbi, who Nisa, Zazi, the last remote, Bobby or Lamazia, Bobby, Nessi, Sosia, Piladla, Mozo Belumi Male.
The dialogue of the Panilla, the General Munia. ตะเกเรอ่ะ1600กว่าเนี่ยอกวันที่โหเตยุตันตะมันซุนโบชันกุไรงาว้าป่าวินอภัยอารมณ์
ငင်းငင်းလုံငန်းစင်မှာငင်းငင်းကဆွေးနေတာတယ်ဆေးရပီအပီးတာဒီစားတဲ့အောက်မှာပေါ်လာတာလို့ကျွန်တော်မြင်ပါတယ်ဒါပေမဲ့အဲ့ဒီလိုတရုတ်ကNCU ထိုးပါလို့ PRP ရတာနဲ့NCU မထိုးဖြစ်တာကြတော့ခင်ဗျာတရုတ်ဒီခါတည်းဆက်ပြီးတော့သူတို့တုံးမပြနိုင်ဘူးလားအဲ့ဒီစားကိုအဲတရုတ်အဲ့ဒါတော့အဲ့ဒါတော့ကျန်တဲ့အပြင်းအလှန်ပြင်နာနဲ့ကျွန်တော်တို့လက်တွေ့တွေ့ရတာတော့မတူဘူးဗျ
ဒါမဲ့နေသမှာရှိတဲ့တန်ဆာလက်နက်ကင်ရင်တွေဖွဲ့ရတာသူတို့ရဲ့ရည်တည်မှုတွေတရုတ်နဲ့ဆက်ဆံတာရှိပေမဲ့သူတို့ကသူတို့ကျိုးစီပါသူတို့လူမျိုးသူတို့အဖွဲ့အစည်းကျိုးစီပါနေပဲသူတို့တရားရည်တည်တာဖြစ်တယ်အဲ့တော့တရုတ်နဲ့နေသမှာရှိတဲ့တရုတ်နဲ့ဆက်ဆံရေးကောင်းမှုရှိတယ်တရုတ်စကားပြောရတော့နားထောင်တာမဟုတ်ဘူးအဲ့တော့ဒီအခြေခံပေါ်မှာကျွန်တော်တို့ကဒါဒီလူတွေကတရုတ်ဥပဒေကသ
ူတွေကသုံးသပ်ကြတာပဲခင်ဗျာတကယ်တမ်းသာတရုတ်ဩဇာကမဟုတ်ဖ ೇನೆ တိုင်းသားတွေဆန္ဒအတိုင်းသားဖြစ်ကြစင်းနှဲ့ဆိုရင်ညဉ့်ညဲရခဲ့တယ်လေကြာပြီလို့လူတွေကသုံးသပ်ကြပါတယ်တကယ်တော့ဘကပတော်မှာပဲ
ခိုင်းနေဇက်မှာရှိတဲ့ RCS ရဲ့မွန်ပြည်စစ်ပါတီကင်းပြည်စစ်ပါတီကင်းအဖွဲ့အစည်းတွေတရုတ်ဩဇာကမဟုတ်ရင်အဲ့ဒါနဲ့ပတ်သက်တော့သူတို့ဘလို့ပြန်ပြောကြမှာခင်ဗျာအဲ့တော့သူကတိုင်းသားလက်နက်ကင်တွေကိုသူတို့တိုင်းသားအကျိုးစီးပွားနဲ့တိုက်တာမဟုတ်ဘူးသူကတိုင်းသားပဲဩဇာကံဒီလိုပဲကြည့်မယ်ဆိုလို့ရှိရင်ကျွန်တော်တိုင်းသားပြည်ထောင်စုကိုဖြည့်ရှင်းနိုင်မလားဆိုတော့ကျွန်တော်စဉ်းစားဖို့လိုပါတယ်ဟုတ်ကဲ့
တရုတ်ဩဇာကံဆက်ဆက်ကြည့်ပြီးတော့မဟုတ်ဘူးတိုင်းသားအကျိုးစီးပွားပေါ့ဒီပေါ်မှာတရုတ်ကနေပြီးတော့ဩဇာလွှတ်မှုပြီးတော့သူရဲ့အကျိုးစီးပွားတဲ့သူထက်တွက်တယ်ဆိုတော့သုံးသပ်ကြလို့ပါ
တရုတ်ကတော့တကယ်တမ်းပြောရင်တော့နေဆက်အလွန်တည်ရင်အေးရမ်းနေတာဗျတရုတ်ရဲ့အကျိုးစီးပွားသက်သက်ချင်းဘာလို့လဲတရုတ်ကနေဆက်ကုန်သွယ်ရေးကိုလုပ်ချင်တယ်မနစ်ကဖြစ်တဲ့ဟာမျိုးဆိုရင်သူ့တည်းလေထိခိုက်မှုရှိတယ်အဲ့တော့တရုတ်ဟုတ်ပြောလို့နေဆက်တည်ရင်အေးရမ်းရေးကတော်တော်အရေးကြီးတယ်ဒါပေမဲ့လက်တွေ့မှာအဲ့လိုဖြစ်မလားပြီးတော့နေဆက်မှာရှိတဲ့အဖွဲ့အစည်းတော့သူအဝင်ပေးလို့တင်ရအဲ့ဒါတော့မှန်တယ်ဗျခင်ဗျဘယ်ဖွဲ့လဲပြေတရုတ်တိုင်းအမင်ပေးလို့ရတဲ့နေဆက်ကအဖွဲ့ကျွန်တော်တစ်ဖွဲ့မှတော့မတွေ့ဘူးသေးဘူးဗ
ျကိုကန်းတို့ကတော့ခင်ဗျာ
မရဘူးခင်ဗျရတယ်ဆိုလို့ရှိရင်ဒီလိုဖြစ်မလာဘ
ူးကျွန်တော်နောက်ထပ်စီမဆက်မရင်တော့ဥမာဆိုအဲ့တရုတ်ဟာမြန်မာပြည်ထဲမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်နေတာဟာငင်းငင်းရင်မရနိုင်လို့သူဆက်မလုပ်နိုင်ပဲယထာရမ်းများစီးပါလားခင်ဗျာ
စီးပွားလုပ်တယ်ရတော့သူကတော့အဲ့လိုတော့မရှိဘူးဗျာသူစီးပွားရေးအကျိုးစီးပွားဖြစ်အောင်အားလုံးကြည့်လုံမယ်ဆိုတဲ့သဘောအမျိုးကျွန်တော်တွေ့ရတယ်ဆိုတော့ဒီအစိုးရနဲ့လည်းသူအကျိုးစီးပွားတဲ့အစိုးရလည်းအကျိုးရှိတန်သားတွေလည်းအကျိုးရှိတဲ့အခြေအနေမျိုးဖန်တီးဖို့သူစူးစမ်းနေတယ်လို့မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်နောက်ဆုံးမိရင်တဲ့မိကောင်ပထမဆုံးမိခဲ့တဲ့မိကောင်ပါပဲငင်းငန်းရေးအပြည့်အဝမဟုတ်သည့်တိုင်းအောင်အပြည့်ခက်ရဆေးရေးတနိုင်ငံလုံးမှာသနက်တန်ဆိတ်ပြီးတော့တိုင်းရင်းသားတွေလည်းပဲပျော်ပျော်ရွှင်ရွှင်သူတို့တွေသာဖွံ့ဖြိုးရေးအတွက်ဆောင်ရွက်နိုင်မဲ့အလားအလာကိုဘယ်အချိန်နောက်မှဖြစ်နိုင်မယ်လို့မြင်ပါလဲမြင်ကောမြင်ပါရလား
ကျွန်တော်တော့လောလောဆယ်တော့မမြင်ဘူးကွာလောလောဆယ်ကတော့နှစ်ဖက်စလုံးကစဉ်းစားမှုတွေမပြောင်းကြဘူးကိုယ်ရင်နှန်းချက်အောင်မြင်အောင်ကိုယ်ရင်ကတည်ဆောက်ရမယ်လို့တမရဘက်ကတော့တိုင်းရင်းသားနဲ့ကံတော့ဆိုယုံကြည်နေပြီဒီဟာဖြစ်လာဖို့တော်တော်ခင်းရပါတယ်အဲ့တော့ဒီ class တွေကတော့ကျွန်တော်တို့လောလောဆယ်မှာရှောင်လဲဖို့တော့ခက်မယ်လို့ထင်ပါတယ
်
မြန်မာနိုင်ငံရေးဆောင်ကြည့်သူဦးမောင်မောင်ဆိုးနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှနားဆင်ကြတာဖြစ်ပါတယ်။သောတာရှင်များရှင်ကျမတို့ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သခြင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
ကျွန်တော် VOA နဲ့စကမ်းသွားခဲ့တာဆယ်စုနဲ့ငါးစုကြော်သွားခဲ့ပါပြီခင်ဗျာအခုဆို VOA ရဲ့ Consumer Radio နဲ့မဲပေါက်ထားတယ်ဆိုတော့ပို့ပြီး
ဟိုတခါဘာဘဦးဦးလို့ကျွန်မခေါ်ဘူးတဲ့သူနှစ်ယောက်လဲနေကောင်းပါရဲ့လားဟင်အဲ့ဒီအခေါ်ဝေါ်ကြောင့်တော်တော်လေးတုန်လှုပ်သွားရတယ်ဆိုလို့စိတ်မကောင်းပါဘူးရှင်ဒီလိုပါ
ဒီတော့ကဗိုလ်ချုပ်ကြီးများအနေနဲ့ကျွန်တော်တို့စင်ရသားလူတန်းစားတွေအားလုံးအပေါ်ငဲ့ညာတနာစိတ်လေးများမွေပြီးရက်ွက်လိုက်ကင်းတွေကိုပြည်သူအများဆောင်နေကြရတာကို
မင်္ဂလာပါလို့တောင်းနှုတ်ဆက်ခြင်းစိတ်မရှိတော့ပါဘူး VOA ရဲ့နေမထီလွန်းလို့ရင်ဖွင့်လိုက်ရတာပါ
မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတော့တနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းမြန်မာပြည်ကပေးစာများအစီအစဉ်မှာထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်သောရရှင်ရဲ့ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ခုလိုဝေဖန်ကြံပေးခြင်းနဲ့ VOA ကနေမြေတားအတေးလက်ဆောင်ပါခြင်းနဲ့နေ့စဉ်ကျင်လည်ရာဘဝမှာကြုံတွေ့နေရတဲ့ဖြစ်ပျက်တွေနဲ့ပတ်သက်ပြီးတော့ရင်ဖွင့်စာရေးသားခြင်းနဲ့ဆိုရင်တော့ VOA ကိုစာရေးသားနိုင်ကြပါရဲ့เนาะကျမတို့ VOA မြန်မာပိုင်းလိပ်စာကတော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့် American တန်ယုံအမှတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့ဖြစ်ပါတယ်ရှင် VOA ကိုစာရေးလာကြတဲ့သောရရှင်တွေအားလုံးကိုအထူးကျေးဇူးတင်ပါတယ်
ခုထားမှာတော့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြမှာပါ။ကိုရဲနိုင်တင်ဆက်ထားပါရရှင
်။ဟောပါကျွန်တော်ရနိုင်ပါ။ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။အင်္ဂလန် Premier League ဘောလုံးပွဲတွေမှာတော့ဒီတစ်ပတ်မှာ Man City ကအာဆနယ်ကိုနိုင်ပြီးတော့အမှတ်ပေးစရာမှာရှစ်မှတ်အသားနဲ့ဦးဆောင်နေပါတယ်။ဘာစလိုးသင်းကပြင်းထန်နောက်တန်းလူ Patrice Evra ကတော့ပွဲမစခင်မှာအထောက်ခံရတဲ့ပထမဆုံးဘောလုံးသမားအဖြစ်နဲ့မှတ်တမ်းဝင်သွားပါပြီ။ANOC 2019ခုနှစ်တနစ်တာအကောင်းဆုံးအကစားသမားစုကိုတော့ check နိုင်ငံ Prague မြို့တော်မှာမွန်ပါ2ရက်နေ့ကကြီးမြင့်ခဲ့ပါတယ်ဒီလိုတစ်ပတ်အတွင်းအကစားသတင်းတွေကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာအခုတစ်ပတ်အင်္ဂလန် Premier League ဘောလုံးပွဲတွေမှာတော့အသင်းကြီးတချို့ထိတ်တိုက်တွေ့ခဲ့ကြပါတယ် Championship နဲ့ Manchester United Man City နဲ့ Arsenal တို့တွေ့ခဲ့ကြတာပါ Man City နဲ့ Arsenal ပွဲမှာတော့ Man City က De Bruyne, Aguero, Jesus တို့သွင်းတဲ့ဂိုးတွေနဲ့၃ဂိုးတကိုးနဲ့အနိုင်ရသွားပါတယ်မက်ဆီဒီဇင်ဟာဒီပွဲနိုင်ရလိုက်တဲ့အတွက်စက်တပွဲမှာ31မှတ်နဲ့ဇယားထိတ်ကနေဆက်ပြီးတော့ဦးဆောင်နေပါတယ်။ချယ်ဆီဇင်ရဲ့စတန်ဖို့ဘရစ်မှာကစားတဲ့ချယ်ဆီနဲ့မန်ချက်စတာယူနိုက်တက်ပွဲမှာတော့ချယ်ဆီကတကူးကူးမရှိနဲ့နိုင်ရသွားပါတယ်။ချယ်ဆီအတွက်တလုံးတည်းသောဂိုးကိုတော့စပိန်တိုင်းစမူအယ်ဗာရိုမိုရာတာကဒုတိယပိုင်း55မိနစ်မှာခေါင်းတိုက်သွင်းခဲ့တာပါ။ဒီပွဲမှာချယ်ဆီနိုင်ရလိုက်တာနဲ့ပတ်သက်ပြီးတော့နီးပြကောင်တီပြောတာက
For sure we must be pleased for the performance
ကျွန်တော်တို့ကစားအုံနဲ့ပတ်သက်ပြီးကျေနပ်ပါတယ်ကျွန်တော်တို့ဒီပွဲကိုတွန်းတွန်းတိုက်တိုက်နိုင်ကျင်စိတ်အပြည့်နဲ့ကစားခဲ့တာပါကျွန်တော်တို့ဒီပွဲကနေနီးပြူအားဘိုင်းပဲမကဘူးကစားသမားတွေရဲ့နိုင်ကျင်စိတ်တယောက်နဲ့တယောက်ပြန်လည်ကူညီရဲ့စိတ်စတဲ့အပြူသဘောဆောင်နဲ့တိုးတက်မှုတော်များကိုတွေးခဲ့ရပါတယ
်မန်ယူနီးပြမော်ရီညိုကတော့ဒီပွဲရှုံးသွားတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါတယ
် The team that score first probably win
ဒီပွဲမှာဂိုးရင်သွင်းတဲ့သူကနိုင်နိုင်ပါတယ်။ဘာကြောင့်လဲဆိုတော့နှစ်သင်းစလုံးကခန်းစစ်ကောင်းတဲ့အသင်းဖြစ်နေလို့ပါ။ဒါကြောင့်ရှေ့ကနေပြီးတော့ဥဆောင်နိုင်တဲ့အသင်းကအသာစီးရလေးရှိပါတယ်။ဒါပေမဲ့လို့သူတို့ကဂိုးရင်သွင်းသွားလို့ AACC ကစားနိုင်ခဲ့ပါတယ်။ဂိုးသွင်းခံလိုက်ရပြီးတဲ့နောက်ကျွန်တော်တို့နည်းနည်းလေးရိုင်းထွက်သွားတယ်။နောက်ပိုင်းကျောင်းကပြန်ထိန်းနိုင်ခဲ့ပြီးတော့သူတို့ကလည်းတံပြန်တိုက်စစ်ကစားခဲ့ပါတယ်။ကျွန်တော်အနေနဲ့ချေပါကူရဖို့အခွင့်အရေးရခဲ့ပါတယ်။ကျွန်တော်မြင်ကတော့စီလောက်တော့ရတဲ့ပါတယ်။
ဒါပြန်ဒီပွဲမှာတွန်းတွန်းလှန်လှန်ကစားနိုင်တဲ့အရေးပါတဲ့ကစားသမားတချို့မပါနိုင်တာကလည်းမန်ယူအတွက်အားနည်းချက်ဖြစ်ခဲ့တယ်လို့ပြောပါရယ်မန်ယူသင်းဟာဒီပွဲရှုံးသွားတဲ့အတွက်23မှတ်နဲ့အဆင့်နှစ်မှာဆက်ရှိနေပြီးချယ်ဆီကတော့22မှတ်နဲ့အဆင့်လေးနေရာကိုတက်လာခဲ့ပါတယ်ခင်ဗျာဂျာမန်ဘွန်ဒက်စ်လီဂါမှာတော့ဒီတစ်ပတ်မှာနာမည်ကြီးနှစ်သင်းထိတ်တိုက်တွေ့ခဲ့ကြပါတယ်ဂျာမန်ချန်ပီယံဘိုင်မြူနစ်နဲ့ဒေါ့တမန်အသင်းတို့ဒေါ့တမန်မှာကစားခဲ့ကြတာမှာဘိုင်မြူနစ်က3ဂိုးတကူနဲ့နိုင်သွားပါတယ်ဘိုင်ယန်အတွက်ဂိုးတွေကိုတော့ Robin Lewandowski နဲ့ Alaba တို့ကတကူးစီတွင်းခဲ့ကြတာပါဘိုင်ယန်သင်းဟာဒီပွဲနိုင်လိုက်တဲ့အတွက်ဆက်တပွဲအပြီးမှာ26မှတ်နဲ့ဇယားထိတ်ကနေဦးဆောင်နေပြီးတော့ Dortmund ကတော့20နဲ့တတိယနေရာမှာရှိနေပါတယ်ခင်ဗျာဒ
ဒီဘက်ဘွန်ဒက်စလီဂါမှာထူးခြားတဲ့အဖြစ်အပျက်တစ်ခုကတော့ဘိုရိုစီယာမွန်ချင်ဂလက်ဘာနဲ့မိုင်းစ်ပွဲမှာမိုင်းစ်ကိုယ်တမရောဘင်ဇက်နာဘောလုံးနဲ့ပန်နယ်တီကန်တဲ့အမှတ်မှားပြီးတော့ကန်မိခဲ့တာပါပွဲချိန်မိနစ်30မှာမိုင်းစ်နောက်တန်းကသူ့စီပြန်ပေးတာကိုထိမ့်ပြီးသူ့ခြေထဲမှာဘောလုံးရှိတဲ့အထင်နဲ့ကန်လိုက်ချိန်မှဘောလုံးမရှိမှသီးသွားခဲ့တာပါတစ်ဖက်ခြေထဲကဝင်လူပြီးဂိုးသွင်းဖို့ကြိုးစားခဲ့တာကိုအသေးအံလိုက်ဖြတ်နိုင်ခဲ့လို့ကန်ကောင်းထောက်မစွာနဲ့ပဲဂိုးမပေးခဲ့ရပါဘူးကုဒမဇန်နာကလည်းပန်နတီကန်တဲ့အမှတ်ကိုဘောလုံးလိုထင်ခဲ့မိတယ်ဆိုပြီးတော့နောက်ပိုင်းမှာပြောကြခဲ့ပါတယ်နော်ပြင်သစ်နောက်တန်းလူပထရစ်အေဗရာကတော့ဘောလုံးပွဲမစခင်မှာအထောက်ခံရတဲ့ပထမဆုံးကစားသမားအဖြစ်နဲ့မှတ်တမ်းဝင်သွားပါတယ်ပြီးခဲ့တဲ့ကြာသပတေးနေ့ကယူရိုပါလိဂ်ဖလားဘောလုံးပွဲမတိုင်ခင်မှာဆိုးပရိသတ်တူကိုခြေတောင်းနဲ့ကန်ခဲ့တဲ့အတွက်ဒိုင်းကသူ့ကိုအနီကပ်နဲ့ထုတ်လိုက်တာပါအဆိုးအသင်းကတော့အေဗရာကိုအသင်းကနေယာယီထုတ်ပယ်ထားလိုက်ပြီးတော့စီကမိုင်းဆိုင်ရာရရေးယူသွားမယ်လို့ပြောလိုက်သလိုအေဗရာကိုလောင်ပြောင်တျော်ခဲ့တဲ့ပြိဿတ်တွေကိုလည်းမာဆေးပြိဿတ်အစ်မဟုတ်ဘူးဆိုပြီးတော့ပြစ်တင်ရှုတ်ချလိုက်ပါတယ်နော်မန်ချက်စတာယူနိုက်တက်နီးပြဂျိုဇေးမိုရီညိုဟာပြီးခဲ့တဲ့တောက်ချာနေ့ကတော့စပိန်နိုင်ငံမက်ဒရစ်မြို့ကိုတကြော့ပြန်ရောက်သွားခဲ့ပါတယ်ဒါပေမဲ့ဒီချိန်ရောက်ခဲ့တာကတော့သူ့ကိုခွန်ရှောင်မှုနဲ့ဆွဲထားတဲ့အမှုအတွက်မက်ဒရစ်တရားရုံးမှာသွားပြီးတော့ထွက်ဆိုခဲ့ရတာဖြစ်ပါတယ်ခင်ဗျာReal Madrid အသင်းနဲ့ Real ရဲ့ဂန်ဝင်ကစားသမားဟောင်းကြီးတွေဟာပြီးခဲ့တဲ့တောက်ချာနေ့ကတော့ Madrid မြို့မှာအောက်စားလှုပ်ရှားမှုတစ်ခုကိုလုပ်ခဲ့ကြပါတယ်။အဲ့ဒါကတော့မတန်းဆွမ်းတဲ့သူတွေအောက်စားလှုပ်လာအောင်အောက်စားပြိုင်ပွဲတွေမှာပို့ပြီးတော့ပါဝင်လာအောင်ရည်ရွယ်ပြီးတော့လုပ်ခဲ့ကြတာပါ။ Madrid မြို့က Sanitas ချမ်းမာရေးစောင့်ရှောက်မှု Foundation ကဦးဆောင်ပြီးတော့လုပ်ခဲ့တာဖြစ်ပါတယ်။ဒီလှုပ်ရှားမှုကိုတော့ Real Madrid အသင်းကကမ္ဘာကျော်ဂန်ဝင်ကစားသမားကြီးတွေဖြစ်တဲ့ Raul, Roberto Carlos နဲ့ Pedro Aquino စတဲ့ကစားသမားတွေအပြင်Real နဲ့ Spain နီးပြဟောင်း Vicente Del Bosque တို့လည်းပါဝင်ခဲ့ပြီးတော့ penalty ကန်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာမြို့သား Olympic Committee များအဖွဲ့ချုပ်ကချီးမြှင့်တဲ့တနစ်တာအကောင်ဆုံးအားကစားသမားစုပေးပွဲကိုတော့ Czech နိုင်ငံ Prague မြို့မှာပြီးခဲ့တဲ့နိုဘာ2ရက်နေ့ကကျင်းပခဲ့ပါတယ်2019အတွက်တနစ်တာအကောင်ဆုံးမြို့သားအားကစားသမားစုကိုတော့ Austria နိုင်ငံက Nishoshi အားကစားသမား Marcel Hirscher ရသွားပြီးတော့အကောင်ဆုံးမြို့သမီးအားကစားသမားစုကိုတော့ Sweden နိုင်ငံကရေကူးချန်ပီယံ Sarah Sjöström ကရသွားခဲ့ပါတယ်အခုလိုအကောင်ဆုံးအားကစားသမားစုအဖြစ်နဲ့ရွေးချယ်ခံခဲ့ရတာနဲ့ပတ်သက်ပြီး show storm ပြောတာကတော့
First of all I want to thank ANOC for
ကျေးဇူးအရင်တင်ပါတယ်ပထမဦးဆုံးအနေနဲ့ ANOC ကိုဒီလိုခန်းနားတဲ့စုပေးပွဲတွေစီစဉ်ဆောင်ရွက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်2019ခုနှစ်မှာကျမရဲ့အိမ်မက်တွေအမှန်တကယ်ဖြစ်လာပါတယ
်မျိုးသားဘက်မှာအကောင်ဆုံးအားကစားသမားစုရသွားတဲ့ Marcel Hirscher ကတော့သူ့ရဲ့မိသားစုနဲ့သူ့ကိုပံ့ပိုးပေးတဲ့အားကစားအဖွဲ့ကိုကျေးဇူးတင်ကြောင်းနဲ့ဒီအောင်မြင်မှုတွေရဖို့ကူညီခဲ့တဲ့သူတွေအများကြီးရှိခဲ့ကြောင်းအခုလို ANOC စုပေးပွဲမှာစုရခဲ့တဲ့အတွက်လည်းအလွန်ပဲဂုဏ်ယူမိတယ်ဆိုပြီးတော့ပြောကြခဲ့ပါတယ
်ခရီးနိုင်တင်ဆက်ထားတဲ့အားကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်ဦးကကြီးညာပေးပါမယ်ရှင
်ပထမဆုံးချင်းတရုတ်နိုင်ငံခီးစဉ်ဖြစ်ပေကျင်းမြို့တော်ကိုဒီကနေ့ပဲရောက်သွားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာတရုတ်သမ္မတရှီချင်းဖင်နဲ့တွေ့ဆုံပြီးကုန်သွယ်ရေးကိစ္စသာမကမြောက်ကိုရီးယားအရေးကိုလည်းအာရုံစိုက်ဆွေးနွေးမယ်လို့မျှော်လင့်ရပါတယ်မြောက်ကိုရီးယားကနျူကလ িয়ার စီစဉ်တွေကိုဆွလဖို့မြောက်ကိုရီးယားရဲ့အဓိကမဟာမိတ်လက်ဖြစ်ကုန်သွယ်ပဲလက်ဖြစ်တဲ့တရုတ်နိုင်ငံကိုဖိအားပေးဖို့သမ္မတထရန့်ကရည်ရွယ်ထားကြောင်းလည်းအင်ဂျီရိုတာဝန်ရှိသူတွေပြောဆိုထားကြတာပါဒီတိရမနာမန်ဗီယက်နမ်နိုင်ငံမှာကျင်းပမဲ့ထိပ်သီးညီလာခံအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တီးခြားတွေ့ဆုံမှာဖြစ်တဲ့အကြောင်းဒီကနေ့ပဲရုရှားဆွေရကပြောဆိုလိုက်ပါတယ်။ဗီယက်နမ်နိုင်ငံဒနန်းမြို့မှာတောက်ချာနေစတင်ကျင်းပမဲ့ APEC စီးပွားရေးထိပ်သီးညီလာခံမှာတွေ့ဆုံမှာဖြစ်တဲ့အကြောင်းရုရှားသမ္မတရဲ့နိုင်ငံခြားရေးအကြံပေးပုဂ္ဂိုလ်ကဒီကနေ့ပဲသတင်းတောက်တွေကိုပြောဆိုလိုက်တာပါ။အမေရိကန်ပြည်အောင်စုကဗာဂျီးနီးယားနဲ့နယူးဂျာစီပြည်နယ်အုပ်ချုပ်ရေးမှူးနေရာတွေအတွက်ရွေးကောက်ပွဲတွေပါဝင်2019ဒေသန္တရရွေးကောက်ပွဲတွေမှာဒီမိုကရက်ပါတီနဲ့ Progressive မဟာမိတ်အင်အားစုတွေအတွက်အောင်ပွဲဖြစ်ခဲ့ပါတယ်။မနေ့ကပြည်နယ်အုပ်ချုပ်ရေးမှူးရွေးကောက်ပွဲတွေကျင်းပခဲ့တဲ့ဗာဂျီးနီးယားပြည်နယ်မှာ Ralph Northam အနိုင်ရခဲ့ပြီးနယူးဂျာစီပြည်နယ်မှာတော့ Phil Murphy အနိုင်ရခဲ့တယ်လို့ African Noel Boa အမေရိကန်နှစ်ဦးကလည်းလက်ထောက်အုပ်ချုပ်ရေးမှူးတွေဖြစ်နေအသီးသီးအနိုင်ရရှိသွားပါတယ်။ကက်သလစ်ခရစ်ယာန်သာသနာပိုင်းပိုယမ်မင်းကြီးဖရန်စစ်ရဲ့ဒီလာနောက်ပိုင်းပထမဆုံးအချိန်မြန်မာပြည်ခီးစဉ်မှာရခိုင်ပြည်နယ်ကအချက်တဲတွေအတွင်းအငင်းပွားစရာဖြစ်နေရတဲ့ရိုဟင်ဂျာဆိုတဲ့အမည်ကိုမသုံးတော့မှုရန်ကုန်ကက်သလစ်ကမ်းခြေရဟမကာရီနယ်ချားစ်ပံဘူကတိုက်တွန်းထားပါတယ်။အခြေတင်ပြောစရာလည်းဖြစ်စစ်တပ်အစိုးရနဲ့မြန်မာလူထုကလည်းလက်မခံတဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမသုံးတော့မှုတိုက်တွန်းထားတဲ့အကြောင်းကာရီနယ်ချားစ်ပံဘူကရိုက်တာသတင်းဌာနနဲ့မေးမြန်းခံတွင်ပြောဆိုထားတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်ဦးကကြီးညာပေးကြတာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Valeric ဖြစ်ပါတယ်။ကျွန်မအီတန်ဆန်ပါရှင်။ VOA American သမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီခုနိုင်ချီလိုင်းဒိုမီတာ24 40 48 50အပြင်လက်လက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.